Welcome to the Voice of America in Burmese.
ဘေကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါသည်ခင်ဗျာ VOA American အသံရဲ့2024ခုနှစ်လိုမာ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေပေါ်မှာဒီပိုင်းနဲ့ထုတ်လွှင့်နေကြပါမနက်6နာရီနဲ့9နာရီတိုင်းတင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်အစီအစဉ်မှုဖြစ်ကြောင်းညဉ့်ညဲရေးကတာဝန်ယူသွားပါမှာဗျာ
ဒေါ်နယ်ထရန့်ဟာအင်ကာနဲ့ရွေးကောက်ပွဲမှာအမေရိကန်နိုင်ငံရဲ့48ဆမြောက်သမ္မတအဖြစ်ရွေးကောက်ခံရပြီးလာမယ့်ဇန်နဝါရီလကစပြီးသမ္မတအိမ်ဖြူတော်မှာတာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။ဂျန်ဘက်ဒုသမ္မတဟဲရစ်စ်ကတော့ထရန့်ကိုအတိအမှတ်ပြုတယ်လို့ဖုံးနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။လေဗနန်တောင်ပိုင်းဒေသကိုအစ္စရေးလေကြောင်းတိုက်ခတ်ရမှာလူဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရရှိမှုပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားသမ္မတရုံးပြောခွင့်ရနိုင်မေးမြန်းချက်တခါဒေါ်နယ်ထရန့်ရဲ့မူဝါဒနဲ့ရှေ့လှုပ်ဆောင်နိုင်ခြင်းအလားအလာတွေအကြောင်းလဲကြားပါမယ်။ဒါ့အပြင်မြန်မာစစ်ကောင်းဆောင်ရဲ့တရုတ်ပြည်ခီးစဉ်ပေါ်သုံးသက်ချက်ကိုလည်းတင်ဆက်ပါမယ်။အဲ့နောက်မှာတော့အမေရိကန်ရွေးကောက်ပွဲ VOA မြန်မာပိုင်းရဲ့အထူးအစီအစဉ်စကားဝိုင်းနဲ့ပတ်စံကဏ္ဍရဲ့မှာတော့လူငယ်အစီအစဉ် Gen Z နဲ့တပတ်တွင်အားကစားသတင်းတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်တဲ့တဲ့နေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါပါခင်ဗျာ
။သမ္မတဟောင်းဒေါ်နယ်ထရမ့်ဟာအင်ကာနဲ့ရွေးကောက်ပွဲမှာဒုသမ္မတကဲမလန်ဟဲရစ်ကိုအနိုင်ရပြီးအမေရိကန်နိုင်ငံရဲ့48ဆမြောက်သမ္မတအဖြစ်အရွေးကောက်ခံရပြီးလာမယ့် January လကစပြီးသမ္မတအိမ်မြူမှာတာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်
။ Incredible movement. This is a movement like nobody's ever seen before.
ဒါဟာဘယ်သူမှမမြင်ဘူးသေးတဲ့အပြောင်းအလဲတစ်ခုဖြစ်ပါတယ်ရှင်းရှင်းပြောရရင်ဒါဟာဘယ်တော့မှမကြုံဘူးသေးတဲ့အကြီးမားဆုံးနိုင်ငံရေးအပြောင်းအလဲဖြစ်မယ်လို့သူယုံကြည်ကြောင်းထရမ့်ကပြောပါတယ်ထရမ့်ဟာဗိုလ်ထုတ်ရေးအစိုးရမှာပဲလူမှုစုဝေးပွဲပြုလုပ်ရာဖလော်ရီဒါမှာသူနိုင်ပြီဖြစ်ကြောင်းကြေညာပြီးသူ့ကိုထောက်ခံပံ့ပိုးသူတွေကိုကျေးဇူးတင်စကားပြောပါတယ်ဗိုလ်ထုတ်ရေးနေ့လယ်ပိုင်းမှာဒုသမ္မတကဲမလန်ဟဲရစ်ကတယ်လီဖုန်းနဲ့ဆက်သွယ်ပြီးထရမ့်အနိုင်ရတာကိုအတိအမှတ်ပြုကြောင်းပြောကြားခဲ့တယ်လို့သမ္မတဘိုင်ဒန်ကလည်းဗိုလ်ထုတ်ဘူးနေမှာပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးထရမ့်ကိုဆက်သွယ်ပြောကြားခဲ့တာပါဒုသမ္မတဟဲရစ်ဟာရွေးကောက်ပွဲမှာရှုံးနေကြောင်းလူမှုကိုအသိပေးမဲ့မိန့်ခွန်းကို Washington DC မှာရှိတဲ့ Howard တက္ကသိုလ်မှာဗိုလ်ထုတ်ဘူးနေနှောင်းပိုင်းမှာပဲပြောကြားခဲ့တာပါ2024 American သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ Donald Trump ကိုဗိုလ်ထုတ်ဘူးနေအစိုးရပိုင်းကလေးကစပြီးကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်စကားပြောကြားနေကြပါတယ်American နိုင်ငံရဲ့တမိုင်မှာထူးထူးခြားခြားပဲသမ္မတဟောင်းဖြစ်တဲ့ Republican Party က Donald Trump ဟာ Democratic Party ကပြန်ဖက် Kamala Harris ကိုအနိုင်ရပြီး၄နှစ်ကြာမှသမ္မတတာဝန်ကိုပြန်ပြီးထမ်းဆောင်သူဖြစ်လာတာပါ။ဗိုလ်ထုတ်ရေးအစိုးရမှာကမ္ဘာခေါင်းဆောင်အများအပြားကလူမှု Media X ကနေဝမ်းမြောက်စကားပြောကြပါတယ်။သူရဲ့ပထမသမ္မတသက်တမ်းမှာ Trump ရဲ့ခံမရခဲ့တဲ့ American ပထမဦးစားပေးနိုင်ငံခြားရေးမူဝါဒကြောင့်အမေရိကန်ရဲ့မိတ်ဆွေတွေနဲ့ရောရန်ဘက်တွင်လည်းရှုပ်ထွေးတဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပါတယ်။သူကိုထောက်ခံကြောင်းပြောတဲ့ပထမဆုံးနိုင်ငံခေါင်းဆောင်တဦးဖြစ်တဲ့အစ္စရေးဝန်ကြီးချုပ်ကဘင်ဂျမင်နန်တယာဟူဖြစ်ပြီးပါလက်စတိုင်းသမ္မတမော်မုတ်အဘတ်စ်တူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝမ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ကထရမ့်အောင်မြင်မှုအတွက်ဂုဏ်ပြုကြသလိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်နေတိုးအတွင်းမှုချုပ်မတ်ရူတာဥရောပကော်မရှင်အကြီးအကဲအာရှလာဗွန်ဒလီယန်ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ဗြိတိန်ဝန်ကြီးချုပ်ကီယာစတမာဂျာမနီဝန်ကြီးချုပ်အော်လော့ဖ်ရှူးစ်ဟန်ဂေရီဝန်ကြီးချုပ်ဗက်တာအော်ဘန်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းဝမ်းမြောက်ကြောင်းပြောကြားခဲ့ကြတာဖြစ်ပါတယ်။အင်္ဂါနဲ့အမေရိကန်ရွေးကောက်ပွဲကနေ Republican Party ကအထက်လွှတ်တော်အမတ်နေရာ100မှာအနည်းဆုံး52နေရာရပြီးအထက်လွှတ်တော်ကိုဆက်လက်ထိန်းချုပ်ထားလိုက်နိုင်ပြီဖြစ်ပါတယ်။အောက်လွှတ်တော်ကအမတ်နေရာ435နေရာအတွက်လာမယ့်နှစ်နှစ်သက်တမ်းမှာဘယ်သူရမယ်ဆိုတော့မဲရီကရေတွက်ဆဲမှုအဖြစ်မထွက်သေးပါဘူးရွေးကောက်ပွဲမတိုင်ခင်ကအထက်လွှတ်တော်မှာ Republican တွေထိန်းချုပ်ထားသလိုဒီမိုကရက်တွေကအောက်လွှတ်တော်ကိုထိန်းချုပ်ထားတာပါအနောက်ဗာဂျီးနီးယားနဲ့ Ohio ပြည်နယ်တွေမှာအထက်လွှတ်တော်အမတ်နေရာအတွက် Republican အနိုင်ရလိုက်တဲ့အတွက်အထက်လွှတ်တော်အမတ်အများစုနေရာကို Republican ကပြန်ပြီးထိန်းလိုက်နိုင်တာဖြစ်ပါတယ်အောက်လွှတ်တော်မှာ Republican တွေကအမတ်နေရာ220ချက်ပိုမှအနိုင်ရမှာဖြစ်ပြီးဝိရိယအမတ်နေရာ212နေရာရထားပြီးဖြစ်တယ်လို့လစ်လက်ပြင်းတဲ့၃ခုမှာ အလုတော်အမတ်နေရာအတွက်ရှင်ပြိုင်နေကြစေဖြစ်ပါတယ်။အလုတော်မှာဘယ်ပါတီကထိန်းချုပ်နိုင်မယ်ဆိုတော့သိရဖို့ကရဲ့အတော်ကြာစောင့်အောင်မှာဖြစ်ပါတယ်။
ယူရီမြမဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြမဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီယူအမေရိကန်တန်ကချက်တဲ့ပရင်းနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လက်ဘနွန်တောင်ပိုင်းကမြို့ရွာတွေနဲ့ဘက်ကတောင်ချားကိုဗိုလ်တပ်ဖွဲ့နေမှအစ္စရေးကလေချောင်းကနေတိုက်ခိုက်တဲ့အတွက်ဒါဇင်နဲ့ချီတေဆုံးခဲ့ရပါတယ်။ငြိမ်းချမ်းရေးအတွက်အစ္စရေးဘက်ကတောင်းပန်လာတဲ့အချိန်ထိတိုက်ခိုက်မယ်လို့ Hezbollah ခေါင်းဆောင်တဲ့ Niam Qasim ကပြောနေချိန်မှာပဲအခုလိုအစ္စရေးကတိုက်ခိုက်လိုက်တာဖြစ်ပါတယ်။ဟိဝတနီယာကနေကြိုတင်အတန်းသွင်းထားတဲ့ Qasim ရဲ့မင်းကွန်းတဲမှာရန်သူအစ္စရေးဘက်ကသူတို့ရဲ့ရန်လုံမှုတွေရပ်မယ်လို့ဆုံးဖြတ်ချိန်မှာညှိနှိုင်းရေးလမ်းကြောင်းကိုသွားမှာဖြစ်ပြီးလက်ဘနွန်အစိုးရနဲ့လက်ဘနွန်လွှတ်တော်ဥက္ကဋ္ဌတို့ကလည်းတဆင့်ညှိနှိုင်းမှုတွေကိုလုပ်မယ်လို့ပြောထားတာပါ။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူပေါင်း38ယောက်သေဆုံးသွားပြီး54ယောက်ဒဏ်ရာရခဲ့တယ်လို့ဘက်ကဒေတာအုပ်ချုပ်ရေးမှူးကလူမှုမီဒီယာ X မှာရေးပါတယ်။ Hezbollah ရဲ့အခိုင်အမာခြေကုပ်ယူထားတဲ့ Beirut တောင်ပိုင်းကဆင်ခြေဖုံးအရပ်တွေမှာလည်းအစ္စရေးကဒေသခံတွေဘေးလွတ်ရာရှောင်ဖို့စစ်မိတ်ထုတ်ပြန်ခဲ့တဲ့နောက်ဗိုလ်ထုနေက၄ချိန်နဲ့မနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ Hezbollah တို့ကြားတိုက်ပွဲတွေဖြစ်ပွားတာ73လကြာလာချိန်အတွင်းတနင်္လာနေ့ထိဆိုလက်ဘနွန်မှာတည်ဆုံးရသူက3000ကျော်သွားပါပြီ။တောင်တရုတ်ပင်လယ်ပြင်နဲ့မှာဗီယက်နမ်ငါးဖမ်းသမားတွေကိုမကြာသေးခင်ကတရုတ်ကဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးဗီယက်နမ်ကပို့ပြီးပုံမှန်လင်းလင်းတုံ့ပြန်ပြောဆိုလာပါတယ်။တချိန်တည်းမှာပဲတရုတ်ကပိုင်ဆိုင်ကြောင်းကြီးညာထားတဲ့ဒေသထဲမှာရှိတဲ့ဗီယက်နမ်အထူးစီးပွားရေးဇုံတဲကတန်တာကြောက်တန်းပေါ်မှာဗီယက်နမ်ကလင်းပြေးလန်းအစ်စ်တစ်ခုကိုလည်းတိဆောက်နေတာပါ Paracel ကျွန်းတွေတဝိုက်ငါးဖမ်းနေတဲ့ဗီယက်နမ်တံငါးတွေကိုတရုတ်ကဖမ်းဆီးသွားတာနဲ့ပတ်သက်ပြီးပြန်ပြီးလွှတ်ပေးဖို့ဗီယက်နမ်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရကပြီးခဲ့တဲ့သတင်းပတ်ထဲမှာတရုတ်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်တရုတ်ရဲ့လောက်ရကိုဗီယက်နမ်ကလက်မခံကြောင်းနဲ့ဗီယက်နမ်ပိုင်ဆိုင်ခွင့်ရှိတဲ့ Paracel ကျွန်းစုနဲ့ပတ်သက်ပြီးတရုတ်ကအပြည့်အဝလေးစားဖို့အပြင်ဖမ်းသွားတဲ့ဗီယက်နမ်တံငါးတဲ့အားလုံးကိုပြန်ပြီးလွှတ်ပေးဖို့ဆုံးရှုံးမှုတွေအတွက်ရော်ကြေးပေးဖို့နဲ့ဗီယက်နမ်တံငါးတွေနဲ့လှေတွေကိုချင်းချောက်တာဖမ်းဆီးတာတွေမလုပ်ဖို့အောက်တိုဘာ31ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါတရုတ်နိုင်ငံကြီးဌာနပြောခွင့်ရကတော့တရုတ်အုပ်ချုပ်မှုအောက်ကရေးပိုင်တဲ့ထဲမှာတရားမဝင်ငါးဖမ်းတာပြန်မလုပ်ဖို့အတွက်ဗီယက်နမ်ကိုတိုက်တွန်းထားကြောင်းတောက်ကြောင်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့သတင်းမီဒီယာကန့်သတ်မှုတွေလှုပ်လာနိုင်တဲ့အတွက်သတိထားကြဖို့တုံ့တက်သူတွေကသတိပေးနေချိန်မှာပဲဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရကပြီးခဲ့တဲ့သတင်းပတ်ထံမှာသတင်းတောက်90ကျော်ရဲ့သတင်းတောက်မှတ်ပုံတင်တွေကိုရုပ်သိမ်းလိုက်ပါတယ်။ဂျားဖြတ်အစိုးရအဖွဲ့ရဲ့ပြန်ကြားရေးဝန်ကြီးဌာနကအောက်တိုဘာ30မှာအကြီးလန်းသတင်းတောက်20ရဲ့မှတ်ပုံတင်တွေကိုရုပ်သိမ်းခဲ့ပြီးနောက်သတင်းတောက်30လောက်ရဲ့မှတ်ပုံတင်တွေကိုတော့တနင်္လာနေ့မှာရုပ်သိမ်းလိုက်တယ်လို့ data ရင်းသတင်းတွေမှာဖော်ပြပါတယ်။ဒီထဲမှာဘင်္ဂလားဒေ့ရှ်သတင်းသိပ္ပံကျောင်းကညွှန်ကြားမှုဟောင်းဇဖာဝါစီသတင်းပြန်ကြားရေးဝန်ကြီးဟောင်းရှပန်မာမုတို့အပြင် ADN သတင်းဌာနအိုက်တော်အကြုံတန်နဲ့ Dagger Times သတင်းဌာနတွေကသတင်းတောက်တွေပါဝင်တယ်လို့ Dagger Tribune သတင်းမှာဖော်ပြထားပါတယ်။ပြုတ်ကျသွားတဲ့နိုင်ငံရေးပါတီဖြစ်တဲ့အဝါမီလိကိုထောက်ခံတဲ့သတင်းတောက်တွေကိုအဓိကအညှိုးထားအရေးယူတဲ့ပုံတွေ့ရတယ်လို့သတင်းမီဒီယာစောင့်ကြည့်အဖွဲ့တွေကပြောပါတယ်။အခုလိုလှုပ်ဆောင်မှုဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မှန်ကန်တဲ့သတင်းရဖို့အရေးကြီးနေတဲ့ကာလမျိုးမှာသတင်းတွေကိုကိုယ့်အကူတီးဖြတ်ပြီးမှဖော်ပြတာမျိုးဖြစ်လာနိုင်ပြီးဝေဖန်ပြောဆိုရေးသားမှုတွေတိတ်မရှိပဲဖြစ်လာနိုင်တယ်လို့ RSF ကပြောပါတယ်။
ကြသာပရင်းနေမနဲ့ထိတ်တန်းသတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါအခုကဆက်လို့ဆက်သွင်းမေးမြန်းချက်၃သက်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပါမယ်အခုတော့မေးမြန်းချက်တစ်ခုနဲ့စတင်ပါမယ်2024အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Republican သမ္မတလောင်း Donald Trump ဦးဆောင်မဲ့အစိုးရတဲ့လက်ထက်မှာမြန်မာစစ်ကောင်စီလိုအာဏာရှင်အစိုးရမျိုးတွေပေါ်ထိရောက်ပြတ်သားတဲ့အရေးယူပိတ်ဆို့မှုတွေရှိလာဖို့မျှော်လင့်ထားကြောင်းမြို့သားညွေဆိုတဲ့ NUG သမ္မတရုံးပြောခွင့်ရဦးကျော်စောက VOA ကိုပြောပါတယ်သမ္မတဟောင်းထရန့်ပြန်ပြီးအနိုင်ရခဲ့တဲ့ပေါ် NUG ပြည်သူ့ညီအစိုးရရဲ့သဘောထားနဲ့ပတ်သက်ပြီးဥကြော်စိုးကိုမတ်အင်ဂျင်နီယာဇွန်ကနေဆက်သွယ်မေးမြန်းထားပါတယ်ဗျာ။
အမေရိကန်ပြည်ထောင်စုမှာမနေ့ကပြုလုပ်တဲ့သမ္မတရွေးကောက်ပွဲမှာ Republican ဘက်ကပေါ့နော်သမ္မတလောင်း Donald Trump ကအနိုင်ရသွားတယ်ပေါ့လေဆိုတော့ဒီပေါ်မှာ NUG သဘောထားဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ဒီအမေရိကန်နိုင်ငံအမေရိကန်ပြည်ထောင်စုကဒီမိုကရေစီစနစ်ကိုကျင့်သုံးတာအမေရိကန်ပြည်ထောင်စုဤသူတို့ထူတွေကလည်းဒီမိုကရေစီဟိုစာညာစာရုံးနဲ့ညီပေါ့နော်သူတို့မဲပေးခဲ့တယ်သူတို့ဆုံးဖြတ်တယ်ဒါကတော့ကျွန်တော်ပထမအဆုံးနေတော့အမေရိကန်ပြည်ထောင်စုပြည်သူလူထုကို voter ရေပေါ့နော်မဲဆန္ဒရှင်တွေကိုကျွန်တော်ကြည့်ဟို congratulate လုပ်ပါတယ်ဒါကကိုယ့်ရဲ့ right ကိုကိုသုံးသွားတာဆိုတော့အဲ့ဒီအနေပဲရတဲ့ဟို outcome ပေါ့နော်ဘသူနိုင်တယ်ဘသူဟာရှုံးတယ်ဆိုတဲ့ဟာတော့ဒါကတော့ democracy နည်းရဖြစ်တာကျွန်တော်အနေနဲ့ congratulate လုပ်ပါတယ်ဒါကအတိမတ်ပြုပါအတိမတ်ပြုတယ်ဒီလိုမျိုးငင်းငင်းချမ်းချမ်းနဲ့ပေါ့နော်အားလုံးဒီဖြစ်လာတယ်ဆိုတဲ့ဟာလေဒီမိုကရေစီစနစ်ရဲ့အနှစ်သာရတစ်ခုပဲပေါ့ဒါအများနေပြီးတော့ဒီအများသဘောပေါ့နော်ပြည်သူတွေရဲ့သဘောအရဖြစ်လာတဲ့ result တစ်ခုဖြစ်ပါတယ
်အဲ့တော့ Donald Trump ဦးဆောင်မဲ့ဒီ American အစိုးရတင်မှာပေါ့လေအဲဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးနဲ့ပတ်သက်လို့ရှိရင် NUG ဘက်ကရောဒီ Donald Trump ဦးဆောင်တဲ့အစိုးရဖြစ်လာမဲ့အဖွဲ့နဲ့ဘလို့ဟိုဆက်ဆက်လောက်ကင်သွားမယ်ဆိုတဲ့အစီအစဉ်မျိုးရောရှိလားရှင်
။ဒါကျွန်တော်ခုနကရှေ့မှာပြောသလိုပေါ့နော်ဒီက American ပြည်တော်စုပါဒီမိုကရေစီရေးအရသူတို့သမ္မတအသေးရွေးတယ်တွတ်တော်မတ်တွေရွေးချယ်တယ်။ဆိုတော့ရွေးချယ်ခံရတဲ့ဟာရွေးချယ်ခံရတဲ့သမ္မတနဲ့နောက်ထပ်လာမယ့်သမ္မတနဲ့ရွေးချယ်ခံရတဲ့ဒီကွန်ဂရက်ဆာဟာဒီအရွေးပြည်သူခေါ်စတဲ့ရေပြောပါတော့ပေါ့နော်သူတို့တွေကျွန်တော်တို့ congratulate လုပ်ပါတယ်ဒါပြည်သူတို့ကပထမဆုံး congratulate လုပ်ခဲ့ပြီလုပ်ခဲ့တော့ပြီးတော့ရွေးချယ်ခံရတဲ့ official တွေလည်း congratulate လုပ်တယ်အခုဟာဒီ president elect ပေါ့နော် president elect Donald Trump နဲ့သူညက်ဒီအစိုးရအဖွဲ့တက်လာမယ်အဲ့ဒီကျွန်တော်တို့နေရတော့ဘယ်ဘသူတွေတက်လာတာဆိုတာထက်အမေရိကန်ပြည်ထောင်စုကိုကိုစားပြုတဲ့ဒီအစိုးရအဖွဲ့တွတ်တော်တွေနဲ့ကျွန်တော်ဆက်လက်ပြီးတော့ engage လုပ်သွားမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံအရေးရောမြန်မာနိုင်ငံအရေးမှာပြည်သူလူထုကိုရရဆက်ဆက်တပ်ဖြတ်နေတဲ့ဒီအကြမ်းဖက်အုပ်စုတွေကိုတွန်းလှန်နေတဲ့တွန်းလှန်ဒေါ်လာတွန်းလှန်နေတဲ့မြန်မာပြည်သူလူထုကဂျက်တီနေတဲ့မိတ်ဆွေတွေနဲ့ကျွန်တော်ကဆက်ဆက်ပြီးတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်။ဒီလွတ်တော်အစိုးရအဖွဲ့နဲ့ကျွန်တော်တွေချိတ်ဆက်ပြီးတော့ဆက်လက်ပြီး engage လုပ်သွားမှာဖြစ်ပါတယ်။အထူးသဖြင့်ပေါ့နော်ဒီ humanitarian ဟောပိဆိုင်ရဲ့ဒီမှာ American ပြည်တော်စုအနေနဲ့ကျွန်တော်တို့မြန်မာပြည်သူကိုအများကြီးတတ်နိုင်ဆုံးကူညီဆောင်ရွက်ပေးနေတာတွေရှိတယ်တတ်နိုင်သလိုဆောင်ရွက်ပေးနေတာရှိတယ်ဒီထက်ပိုပြီးဆောင်ရွက်ပေးဖို့အတွက်လည်းကျွန်တော်တွေကဒီဇိုင်းမှာတောင်းဆိုခဲ့လို့ဆက်လက်ပြီးတော့လည်းတိုက်တွန်းပြောဆိုသွားမှာဖြစ်တယ်အပြင်မြန်မာပြည်သူစန္ဒနဲ့တိုက်ညီရဲ့ဒီ solution ပေါ့နော် political solution ပဲခေါ်ခေါ်ဒီမြန်မာနိုင်ငံမှာပြည်သူလူထုရဲ့စန္ဒနဲ့ထိဟတ်တဲ့အဖြစ်ရဖို့အတွက်ကိုAmerican ပြည်တော်စုအခုလောင်းမဲ့အစိုးရအဖွဲ့ရနေပြီးတော့လည်းဟာဒီကျွန်တော်နဲ့ engage လုပ်ပြီးတော့ကပူညီပြည်သူလူထုကရည်တည်ကူညီသွားဖို့လည်းကျွန်တော်ညွှန်ပြနေပါတယ်ခင်ဗျာ
အခုဒီ Trump တို့ပေါ့နော် Republican Party ကအမြဲတမ်းသူတို့ဒီနိုင်ငံခြားရေးမူဝါဒမှာပေါ့နော်အထူးသဖြင့်ဒီအာနာရှင်အစိုးရတွေနဲ့ပတ်သက်လို့ရှိရင်သူတို့တွေကတော်တော်ပြက်ပြက်သားသားအာသူတို့ဘက်ကဟိုဆက်ဆံလေးရှိရပေါ့နော်သူတို့မှာပြတ်သားတဲ့မူဝါဒနဲ့တော်တော်လေးကိုဖိအားပေးဆက်ဆံနေဆိုတဲ့အနေအထားမျိုးဒါ Republican Party ဘက်ကဒီလိုရက်တီလာတယ်ဆိုတဲ့အနေအထားမှာအခု Trump တက်လာတဲ့အခါမှာလေဒီလိုမြန်မာနိုင်ငံလိုဒီဆက်အာဏာရှင်တွေအတွက်ကိုပို့ပြီးတော့ပေါ့နော်သူတို့နေရာကျင်းမြောင်းသွားစေတယ်ဆိုတဲ့သုံးသက်ချက်တွေလည်းရှိနေတဲ့အခါကျတော့အခုဒီ Biden အစိုးရလက်ထက်နဲ့နိုင်ရှင်လို့ရှင်ဒီစစ်ကောင်စီပေါ့ဒီ Trump အစိုးရဘက်ကအာသူတို့တုံ့ပြန်ပြီးတော့ဟိုဆက်ဆံမဲ့အနေထားဘလို့ကြွားချမှုတွေရှိလာနိုင်မလဲဆိုတဲ့သုံးသက်ချက်အမြော်ရှိပါလားရှင
်ဟုတ်ကဲ့ဒီကတော့ဟောဒီ Republican Party ရဲ့နိုင်ငံခြားရေးမူဝါဒနဲ့ဆိုင်တဲ့သူရဲ့သူတက်လာမဲ့အစိုးရရဲ့နိုင်ငံခြားရေးမူဝါဒပို့ပြီးတော့သက်ဆိုင်နော်အဲ့တော့ဒီကျွန်တော်အနေနဲ့တော့ပြောရမှာတော့နည်းနည်းစောသေးတယ်ပေါ့ဒါပေမဲ့လည်းဘယ်တော့ဆင်မပြောသလို Republican Party ဟော Republican အစိုးရအနေနဲ့ဆိုရင်အစင်ဆက်ပေါ့နော်အာဏာရှင်တွေကိုဆက်ဆံတာပြပြတသားဆက်ဆံတာတွေအေးအေးယူတာပုံပုံထျောက်တဲ့အေးအေးယူတာတွေရှိခဲ့တယ်ဆိုတော့ကျွန်တော်အရင်တစ်ချိန်စစ်အစိုးရလက်ထက်တုန်းကဒီသမ္မတ George W. Bush လက်ထက်တုန်းကလည်းအေးအေးယူတာတွေရှိခဲ့တာတခါတွေရှိခဲ့တယ်ဟိုကျွန်တော်ကမမျော်လင့်တာပေါ့နော်ဒီကတော့ပုံပြီးပုံမီထိရောက်တဲ့အရေးကြီးမှုတွေလုပ်ဖို့အတွက်ဟာဖြစ်လာမယ်လို့လည်းမျော်လင့်တယ်ကျွန်တော်တို့လည်းပူးတွဲဆောင်ရွက်သွားမယ်အ ဒီတော့ American ပြည်တော်စုတင်မကောက်ပါဘူးဒီကျွန်တော် globally international community တခြားနိုင်ငံတွေနဲ့ပူးတွဲပြီးတော့ကျွန်တော်ဒီဒီမှာအချမ်းပတ်စစ်ကောင်စီကိုအရေးယူပိတ်ဆို့အရေးယူတာပုံပုံပြင်းထန်တာသူဖြစ်ငွေကြေးစီးဆင်းတဲ့လမ်းကြောင်းတွေနော်နောက်လင်းရင်စီတော့လမ်းကြောင်းတွေပိတ်ဆို့အရေးယူတာလုပ်ဖို့ဆိုတော့ဒေသတစ်ဆင့်မှာရှိတဲ့ဗန်းပြည်တွေနဲ့ကျွန်တော်တို့ပူးတွဲဆောင်ရွက်မှာဖြစ်တယ်ဆိုတာလည်းပြောကြားချင်ပါတယ်ခင်ဗျ
ကူတော့တစ်ဆက်တည်းသမ္မတရွေးကောက်ပွဲအနိုင်ရခဲ့တဲ့ဒေါ်နယ်ထရန့်ရဲ့မူဝါဒနဲ့ရှေ့လှုပ်ဆောင်နိုင်ခြင်းအလားအလာကိုဆက်ကြည့်အောင်ပါဗျ။သူဒုတိယကြိမ်သမ္မတဖြစ်ထက်တာဝန်ယူတဲ့အချိန်မှာဘာတွေလှုပ်ဆောင်လာနိုင်ပါသလဲ။အရင်ကမူဝါဒနဲ့လက်ရှိရည်တည်ချက်တွေကိုသုံးသပ်ပြီး VOA သတင်းတောက်ထီနာထရန့်သတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးကပြောပြပါမယ်ညာ
။ဒီကောက်ပွဲရလာရ98နှစ်ရွယ်သမ္မတအောင်ဒေါ်နယ်ထရန့်အိမ်မီတော်ကိုပြန်လာပြီးသမ္မတဒါဝင်ဒုတိယအကြိမ်ပြန်ထမ်းဆောင်ပါလိမ့်မယ်။အမေရိကန်သမိုင်းမှာ1889နှစ်တွင်အတွင်းက22ရောက်မြောက်သမ္မတလည်းဖြစ်24ရောက်မြောက်သမ္မတလည်းဖြစ်ခဲ့တဲ့ Grover Cleveland လို့သမ္မတဒါဝင်ကိုထရန့်နှစ်ကြိမ်ပြန်ယူတာပါ။ထရန့်ဟာ45ရောက်မြောက်သမ္မတဖြစ်ခဲ့ပြီးဒီတစ်ကြိမ်က48ရောက်မြောက်သမ္မတဖြစ်လာပါလိမ့်မယ်။ဒုတိယအကြိမ်သမ္မတဖြစ်လာခဲ့ရင်ထရန့်ပါရီလုံနိုင်မလဲ။ရွေးကောက်ပွဲမဲဆွဲစည်းရုံးပွဲတွေမှာပြောခဲ့တဲ့ကိရိတွေအရသူပထမတဒံတွေလှုပ်ဆောင်ခဲ့တာတွေကိုပြန်ကြည့်တဲ့အခါမှာလူဝင်မှုကြီးကြပ်ရေးတင်းကြပ်မဲ့မူဝါဒတွေချမှတ်ရေးကိုအဓိကပြောခဲ့ပြီးအမေရိကန်ပြည်ထောင်စုသာပထမဆိုတဲ့အမြင်နဲ့ဒူသာယီဝါဒီရဲ့ထောက်ခံမှုကိုရယူခဲ့တာတွေ့ရပါတယ်။2018ခုနှစ်ကိုပြန်ကြည့်ရင်ထရန့်သမ္မတအဖြစ်ကျန်းသက်စွာကျင်းဆုံပြီးခုနှစ်ရဲ့အတွင်းမှာပဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပြည်ဝင်ခွင့်ရ90ပြည်ပင်တဲ့အမိန့်ကိုထုတ်ပြန်ခဲ့ပါတယ်။ vetting
measures to keep အစိုးရအကြံဖတ်သမားတွေအမေရိကန်ပြည်ထောင်စုကိုရောက်မလာအောင်စစ်ဆေးမဲ့စီးမင်းအစ်စ်တွေကျွန်တော်ချမှတ်လိုက်ပါတယ
်။ဒီနေ့ရွေးကောက်ပွဲမဲဆွယ်ပွဲဒီမှာရွှေပြောင်းဝင်ရောက်လာသူတွေအမေရိကန်ပြည်ထောင်စုကိုသိမ်းပိုက်နေပြီဆိုပြီးထရန့်ကပြောဆိုခဲ့တာပါ။နယ်စပ်ကိုလုံခြုံအောင်ကာဖို့ဆိုတာရွေးကောက်ပွဲမှာသူအဓိကပြောခဲ့တဲ့အကြောင်းအရာဖြစ်ပါတယ်။သူသမ္မတဖြစ်လာခဲ့ရင်မက္ကဆီကိုသမ္မတတစ်ကိုပြောမလဲဆိုတာကိုလည်းမြောက်ကရိုလိုင်းနားမှာကျင်းပတဲ့မဲဆော့ပွဲမှာအခုလိုပြောခဲ့ပါလေ
I'm going to inform her on day 1 or sooner
တကယ်လို့အဲ့ဒီလူသက်သမားတွေမူရစ်ဆေးရောက်တဲ့ရာဇဝတ်သားတွေကျွန်တော်တို့တိုင်းပြည်ကိုဝင်လာတာအနည်းနဲ့အမြန်ရက်ဆိုင်အောင်မလုပ်ဘူးဆိုရင်အမေရိကကိုသူတို့ပို့သည်မကုံအပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်စီးကျက်မယ်ဆိုပြီးသူတို့သမ္မတတစ်ကိုကျွန်တော်ပြောပါမယ
်အရင်သမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်ကလည်းထရန့်ကတရုတ်နိုင်ငံကသွင်းကုန်တွေကိုအခွန်စီးကျက်ခဲ့ပါလေအခုဒီချိန်လဲဒီနီးနာကိုပြောင်းလဲမဲ့ပုံမရှိပါဘူ
း They really been hurting us it's so ridiculous they end up closing everybody
တို့ကြောင့်ကျွန်တော်တို့အများကြီးနင်းနာခဲ့ပါတယ်စိတ်ကိုရည်စရာကောင်းတဲ့လောက်ရပါအလုပ်တွေပိတ်ပစ်လိုက်ရတာပဲကြံခဲ့ပါတယ်လူတိုင်းကအလုပ်ကိုင်းတွေဆုံးရှုံးခဲ့တယ်တို့နိုင်ငံတွေမှာကုန်တွေထုတ်ဒီကိုအခွန်မပေးရပဲပြန်ပို့တယ်ဘာမှမပေးဘူးဒါကိုကျွန်တော်တို့အရှုံးပေးရင်ကျွန်တော်တို့ရှုံးမယ်ကုမ္ပဏီတွေဆုံးရှုံးမယ်အလုပ်ကိုင်တွေရှုံးမယ်အားလုံးဆုံးရှုံးမယ်ဒါကတိတ်ကိုမိုက်မဲပါတယ
်2015ခုနှစ်မှာဖန်လုံရင်တန်းငွေလျှော့ချရေးကဘာကြီးပူနေလာတာကိုကင်တွယ်ရေးနိုင်ငံတကာသဘောတူညီချက်ပါရီသဘောတူညီချက်ကနေထရန့်ကနှုတ်ထွက်ခဲ့ပါတယ
် I was elected to represent
ကျွန်တော်ကိုပစ်ပတ်မြို့ကန်နိုင်ငံသားတွေကရွေးချယ်ထားတာပါ Paris ကလူတွေရွေးတာမဟုတ်ပါဘူ
းထရန့်ကသူ့ရဲ့စွမ်းရည်မူဝါဒကဒီရဲမှာရေနံထုတ်လုပ်တာတွေကိုတိုးလုံမဲ့သဘောပေါ်ဝင်ချင်ထိသေးစီးမင်းတွေကိုပြန်ရုပ်သိမ့်မယ်လို့ပြောဆိုနေတာပ
ါပထမတရက်ပထမနိုင်မှာပဲပထမအဦးဆုံးလုံနိုင်တာတွေအများကြီးရှိပါတယ်ပထမအဦးဆုံးပြည်တွင်းမှာရေနံနဲ့တန်းဝေတူးခေါ်တာတွေစလုပ်ရပါမယ
်ဒုတိယအကြိမ်သမ္မတအဖြစ်ပြန်တာဝန်ယူတဲ့အချိန်မှာထရန့်ဟာပြီးခဲ့တဲ့၄နှစ်သမ္မတဂျိုးဘိုက်ဒန်လှုပ်ဆောင်ခဲ့တာတွေတဲ့ကိုဂျိုးစီဝါကာဝေးမူဝါဒတွေနဲ့အထူးကြံရည်ရည်ချင်းကပ်မှုတွေကိုပေါ်လို့လာမယ်လာလာရှိနေကြောင်းပါခင်ဗျာ
အခုတော့မြန်မာသတင်းသုံးသပ်ချက်တစ်ခုနဲ့ဆက်ပါမယ်ဗျာမြန်မာစစ်ကောင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်အမြင်တွေပါဒီခီးစဉ်ဟာတရုတ်အစိုးရနဲ့စစ်ကောင်စီတို့ကြားနှစ်ဖက်စလုံးအကျိုးစီးပွားပေါ်မှာတည်နေတယ်လို့သုံးသပ်ကြပါတယ်တရုတ်ဘက်ကပထဝီအကျိုးစီးပွားရှိတယ်လို့ပဲစစ်ကောင်စီဘက်မှာလည်းလုံခြုံရေးဆိုင်ရာအကူအညီလိုအပ်ချက်တွေကြောင့်လို့ယူဆထားကြတာပါကိုဝင်းဝင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့တရုတ်ဝန်ကြီးချုပ်လီချန်းကတရုတ်ရဲ့အိမ်နီးချင်းတန်တမာရေးမှာမြန်မာကိုအရေးပါတဲ့နေရာအမြဲထားပြီးနိုင်ငံရေးပြည်နယ်သိမ့်မြက်ရေးနဲ့အပြောင်းလဲတွေဖြစ်ရေးကူညီနေတယ်လို့ပြောပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမြန်မာငြိမ်းချမ်းသိမ့်မြက်ရေးနဲ့လူမှုစီးပွားအကူအညီပေးတာကိုကျေးဇူးတင်ကြောင်းပြန်ပြောခဲ့တာကိုရှင်းဝါသတင်းဌာနကဖော်ပြခဲ့ပါတယ် အခုလိုတရုတ်ကနေဖိတ်ခေါ်မှာကိုအာနာသိမ့်ပြီးကတည်းကဂျိုးပန်းလာပြီမဲ့အရင်တောက်လျှောက်ပယ်ချခံခဲ့ရတဲ့ဗိုလ်ချုပ်မှုကြီးမေအောင်လာရဲ့အခုခီစင်မှာနှစ်ဖက်ပြောင်းလဲလာတာကိုအမေရိကန်ငြိမ်းချမ်းရေးအဖွဲ့ USIP ကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေဆန်တာဝါကအခုလိုသုံးသပ်ပြပါတယ
် Through this visit China aims to send a strong signal of its support for his
ally ဒီခီစင်ကတစင်းတရုတ်အနေနဲ့သူမကူညီကြာဆုံးတော့မဲ့ဆဲအုပ်စုကိုထောက်ခံမှုပေးတာအခိုင်အမာပြဖို့ရည်ရွယ်ပုံရပါတယ်ဗိုလ်ချုပ်မှုကြီးမေအောင်လိုက်အနေနဲ့လည်းမြန်မာပြည်သူတွေတရားဝင်ထောက်ခံမှုဆုံးရှုံးနေတာအပြင်နိုင်ငံမြောက်ပိုင်းနဲ့ရခိုင်အပါအဝင်နေရာများစွာမှာစီးရဲဆုံးရှုံးမှုတွေပါရှိနေခြင်းသူမရှိမဖြစ်လုံနေတဲ့တရုတ်ရဲ့ဒီလုံခြုံရေးဆိုင်ရာအကူအညီပို့ပေးလာဖို့စီးပွားရေးနဲ့ပဒဝီမဟာဗျူဟာဆိုင်ရာတွေကိုတရုတ်လိုက်ရောအကူအညီပေးဖို့ကြိုးပမ်းလာဖို့ရပါတယ်အထူးသဖြင့်အခုစီးရဲရမြောက်ပိုင်းမှာကြာဆုံးသွားတာတွေကတရုတ်ရဲ့ဒီပထဝီမဟာဗျူဟာဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်အထူးအရေးပါတဲ့နေရာတွေဖြစ်နေပါတယ
်အခုလိုတရုတ်ပြောင်းလဲဖြစ်လာတာပေါ့မြမအရေးလိလသုံးသက်သူဦးတန်းစိုးနိုင်ကလည်းအခုလိုထောက်ပြပါတယ
်မင်းအောင်နိုင်ကိုတော်မတုံးမဲနဲ့ဘသူနဲ့အစားတဖုံးမလဲလို့စဉ်းစားခဲ့တဲ့အချိန်ချင်းရှိပါတယ်ဒါပေမဲ့ပြန်မြောက်ကညီနောင်သုံးဘော်ရဲ့တိုက်ပွဲတွေကအချိန်ကိုမြန်မာလာပြီးတဲ့နောက်တော်လန်ရေးကျေပြန့်လာတာအခုနောက်ပိုင်းမှာတော့အညာဒေသအထိကျေပြန့်လာတဲ့အခါမှာမင်းအောင်နိုင်ကိုတော့သူတို့မတုံးလို့မရတော့မင်းအောင်နိုင်ဟာတက်ချုပ်ဖြစ်တယ်တက်ကိုကင်ထားတဲ့လူမှသာတိုင်းပြည်ကိုပိုင်နိုင်မယ်လို့ယူဆတယ်သဘောထားပြောင်းလိုက်ပါတယ်မင်းအောင်နိုင်ကိုပြန်ပြီးတော့ကဲတင်မှုနောက်တစ်ချိန်ထဲမှာစစ်တပ်မြန်မာတပ်မတော်ပြိုကွဲသွားလို့မဖြစ်ဘူးအားဖြည့်ပြရမယ်အဲ့လိုသဘောထားရှိလာတဲ့အောက်မှာသူ့ကိုပြန်ပြီးတော့နန်းတင်ပေးဖို့ကြိုးစားလာတဲ့တရုတ်ကွန်မြူနစ်ပါတီရဲ့သဘောထားဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်တရုတ်အနေနဲ့မြန်မာကိုတီးတန့်ဖိတ်တာမဟုတ်ပဲတခြားနိုင်ငံတွေနဲ့ရောပြီးမဟာမဲခေါင်ဒေသထိပ်သီးဘက်ကိုရောပြီးဖိတ်တာကြောင့်လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်ကောင်စီကိုတရုတ်ကအလုံးစုံထောက်ခံပေးလိုက်တာမျိုးတော့မဟုတ်ဘူးလို့နောက်ထပ်မြန်မာအရေးလိလသုံးသက်သူစိုင်းထွန်းအောင်လှိုင်ကထောက်ပြပါတယ
်ဟိုအရင်ကတော့စာရှိချီကိုကော်ဒိုနီခင်မီချိုဆိုလို့ဒီလိုဘိုင်လက်ထရယ်ဆက်ဆံရေးနဲ့ဘိုင်လက်ဆက်ဆံတဲ့ဟာမျိုးတော့မဟုတ်ဘူးလို့သူကအဲ့ဒီဟာမျိုးတော့ပုံပေါ်တဲ့ဟာမျိုးတော့မဟုတ်ဘူးဒီမာတီလက်ထရယ်ဘောဒီရတဲ့ဘောင်းဘာလို့လဲဒီလိုတော့ဆက်ဆံလာတဲ့ဟာမျိုးတော့ရှိတယ်ဒါပေမဲ့ပြန်ဆောင်နေတဲ့ပုံပေါ်တယ်နော်အကျိုးကြီးကတော့တရုတ်ကတော့မြန်မာပြည်ကိုမပြိုသေးနေတာရယ်သူကပထဝီအချိုးစည်းပွားကြောင့်လည်းကျွန်တော်လည်းပို့ပြီးမှတော့ချစ်တိုးပြီးဆက်ဆံလာတဲ့ပုံမျိုးတော့တွေ့ရတ
ယ်တစ်ဖက်မှာလည်းတရုတ်အနေနဲ့နေဆက်ဆက်ဆက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနေဆက်ဖိတာပါဝင်စစ်ပွဲတွေထပ်မချဲဖို့ဖိအားပေးလာနေပေမဲ့မထီရောက်တယ်လို့ဖြစ်နေတယ်လို့ဂျေဆန်တာဝါကထောက်ပြပါတယ
် Despite the increasing pressure that China is putting on ethnic armed organizations it's
ဒီကတိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုဖိအားတိုးပေးနေပေမဲ့လည်းဒီမြန်မာမြောက်ပိုင်းမှာလောလောဆယ်ဖြစ်နေတဲ့စစ်ပွဲတွေရောင်းမြန်လန်သွားဖို့လုံလောက်ပုံမရှိပါဘူးတရုတ်ဖိအားစကြတဲ့ကကချင်မာရောရှမ်းမြောက်ဖက်မှာပါမြန်မာစစ်ကောင်စီစခန်းတွေဆက်ပြီးဆုံးရှုံးနေရပါတယ်ရခိုင်ဘက်မှာလည်းမြေပြင်တိုက်ပွဲတွေမှာပုံမဆုံးရှုံးလာတာတွေ့ရပါတယ်အဲ့တော့မြန်မာစစ်ကောင်စီကိုသာတရုတ်ကဒီစစ်ပွဲတွေပေါ်ဝေဖီအားပေးထိုင်တဲ့အနေအထားကမေးခွန်းထုတ်เสียဖြစ်လာပါတယ
်။ဒါအပြင်စိုင်းထွန်းအောင်လင်ကလည်းမြန်မာဘက်ကတော့ရွေးကောက်ပွဲလမ်းကြောင်းနဲ့တရုတ်နဲ့ဒီဒေသတွင်းနိုင်ငံတွေထောက်ခံပေးဖို့ပြောလာနေတယ်လို့ဆက်ပြောပါတယ်။အခုလိုအချိန်မှာတရုတ်ဘက်ကသတိထားတင်တာကိုလည်းဂျေဆန်တာဝါကအခုလိုထောက်ပြပါတယ
်။ The reality that China is going to likely have to wake up to is that the Myanmar
military တရုတ်ပြန်တည်ပြောမယ့်လက်တွေ့အခြေအနေကတော့မြန်မာစစ်တပ်အနေနဲ့တည်ငြိမ်မှုပြန်ရအောင်လုပ်ပေးနိုင်မယ့်နည်းလမ်းမရှိနေတာပါပဲ။ဗိုလ်ချုပ်မှုကြီးမေအောင်လိုင်းအနေနဲ့ရွေးကောက်ပွဲကနေဒါကိုရအောင်လုပ်ပေးမယ်လို့ဆက်ပြောလာနိုင်ပြီးတရုတ်ဘက်ကလည်းတခြားနည်းလမ်းရှာမတွေ့တော့ဒါကိုပဲထောက်ခံပေးနိုင်ပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲကတင်းမာမှုမတည်ငြိမ်မှုတွေဖြစ်ရော့စေပြီးပြန်လဲတည်ငြိမ်စေဖို့ထက်လူများပိုစိတ်ပြက်ပြီးတင်းမာမှုတွေပဲနောက်တစ်ဆင့်ဆက်တိုးလာစေမယ့်အနေအထားတွေ့နေရပါတယ
်။တစ်ချိန်တည်းမှာမြမစီးပွားရေးလုပ်ငန်းရှင်တွေလည်းလိုက်သွားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဆက်ဆက်ချင်းမှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေနဲ့တနေ့အင်ကာနေကဆွေးနွေးပွဲလုပ်ပြီးရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်တာကမြမဘက်ကကြာဆင်းနေတဲ့စီးပွားရေးပြန်ကယ်တင်နိုင်ဖို့လိုက်လျောမှုတွေလုပ်ပေးနိုင်တာပြတယ်လို့Jason Tower ကပြောပြီးအခုလိုဆက်ထောက်ပြပါတယ
် Of course given the risk associated with those investments given the
မြန်မာစစ်တပ်ရဲ့စီးပွားရေးစီမံခန့်ခွဲမှုအမှားတွေနဲ့တိုးတက်မှုမရှိတာတွေကြောင့်ဒီတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်အန္တရာယ်ရှိနေတာသိကြပါတယ်အဲ့တော့အရင်စီးပွားရေးရင်းနှီးမြှုပ်နှံထားမှုတွေဖြစ်တဲ့မြေထားလန်းတို့ရရားလျှက်စစ်လုပ်ငန်းတို့နောက်အထူးသဖြင့်ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီးပွားရေးဇုံတွေလက်တလုံးရှေ့ဆက်ဖို့ခက်နေချိန်မှာအခုတွေ့ခဲ့တဲ့တရုတ်ကုမ္ပဏီတွေအနေနဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေဘလောက်များများထပ်တိုးလာနိုင်အောင်မယ်ဆိုတာကလည်းမေးခွန်းထုတ်เสียပါ
အခုတရုတ်ဝန်ကြီးချုပ်နဲ့တွေ့ရမှာဗိုလ်ချုပ်မှုကြီးမေးရလိုင်ဘက်ကတော့ MNDAA ကိုကန်တပ်ဖွဲ့ TNL တောင်းတပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တို့ကငင်းချဲလူလာတာလှုပ်ဆောင်ပြမှတာပြန်ဆွေးနွေးနိုင်မယ်လို့ပြောခဲ့ကြတဲ့သတင်းဖော်ပြခဲ့ပါတယ်ခင်ဗျာ
အခုတော့ထိုင်းနိုင်ငံဘက်ကသတင်းပေးပို့ချက်တစ်ခုပဲအလှည့်ပေးကြပါတယ်ဗျာထိုင်းတောင်ပိုင်းစူရတ်ထန်နီခရင်အဝေးပြေးလမ်းမတစ်ခုမှာနိုမာ6ရက်နေ့မနေ့စောပိုင်းမှာထောက်ထားမဲ့မြန်မာ15ဦးတင်ဆောင်လာတဲ့ပစ်ကက်ကားငယ်နဲ့ကုန်တင်ကားတစီတိုက်ခိုက်မိခဲ့ရမှာမြန်မာနိုင်ငံသား4ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ KI လူမှုကေဇယ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်မအေးမှာထိုင်းကနေသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းစူရတ်ထာနီခရိုင်ထချနာမြို့နယ်အမှတ်41အဝေးပြေးလမ်းမကြီးမှာနိုဝင်ဘာလ6ရက်နေ့မနေ့2နာရီလောက်ကတရားမဝင်မြန်မာ15ဦးတယ်ဆောင်လာတဲ့ပစ်ကက်ကားငယ်တစ်စီးနဲ့ကုန်တင်ကားတစ်စီးတိုက်မိတာကြောင့်မြန်မာ4ဦးတေဆုံးသွားခဲ့ကြောင်းအလုံသမားရေးလှုပ်ရှားသူဦးရဲမင်းက VOA ကိုပြောပါတယ
်ဒီမနေ့စောပေါ့နော်2နာရီလောက်မှာဒီတရားမဝင်ထိုင်းနိုင်ငံထဲကိုဝင်ရောက်တဲ့မြန်မာလူသားတွေတင်ဆောင်လာတာပေါ့အလုံး15ဦးတင်လာတဲ့ဟိုကားပေါ့နော်ဟိုကားအငယ်ပေါ့ဒီကျွန်တော်တို့ဟိုကားနဲ့အဒီကုန်ကားကုန်တင်ကားတစ်စီးနဲ့တိုက်တာအဲ့မှာတရားမဝင်ထိုင်းနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၄ဦးတေဆုံးတယ်အကူဦးကဒဏ်ရာရတယ်ပေါ့နော်အဲဆူရထာနီခရိုင်မှာဖြစ်တယ်လို့သိရတယ်ဗျဟုတ်ကဲ့လောလောဆယ်တော့အဲဒီဆူရထာနီခရိုင်လူမှုကေဇယ်ကြီးဖွဲ့တွေကအဲသူတို့ကေဇယ်ပြီးတော့စေယုံတွေပို့ပေးထားတယ်လို့သိရတယ်
ထိုင်းနိုင်ငံထဲကိုတရားမဝင်မြန်မာတွေကနှီးမျိုးမျိုးနဲ့ဝင်ရောက်လာရမှာအခုလိုမျိုးကားမောက်တိုက်ဆုံတာတွေအပြင်စစ်စေးဂိတ်တွေကိုရှောင်ကွင်းမောင်းနေရင်ကားမောက်တိုက်ဆုံတာတွေလည်းမကြာခဏဖြစ်ပေါ်ခဲ့ရတယ်ဆိုပြီးဦးရဲမင်းကပြောပါတယ်
။တရားမဝင်လမ်းကြောင်းတွေကနေဖြတ်ပြီးတော့ခိုးဝင်လာတဲ့သူတွေမှန်တယ်မြတ်။အဲမကြာခဏကြုံနေရတာပေါ့နော်။ဒီရင်တိုင်းမှုဖြစ်တဲ့ကားထဲမှာအလုံးပိတ်ပြီးတော့အသက်ရှူချက်ပြီးတော့တည်တယ်။ကားအလုံးပိတ်တွေနဲ့တည်တယ်။အဲလိုမျိုး။အဲပြီးတော့တချို့ဆိုရင်အသက်ရှူချက်ပြီးတော့တည်တယ်ကားသမားကေဒီသမားလမ်းမှာပဲကားတော်လမ်းထဲမှာပဲလောင်းနေပစ်ချထားခဲ့တယ်အဲဒီလိုဖြစ်စင်နေပေါ့နော်ပြီးတော့ဒီထိုင်းရတားတဲ့ခါမှာရက်မပြေးပဲနဲ့မောင်းပြေးတယ်ဟိုက်ဝေးလမ်းမှာယူမှာပြီးတော့အဲကားမောက်ပြီးတော့အကုန်လုံးတည်ကြတယ်ပေါ့နော်ဒါမျိုးတွေကမကြာခဏဆိုလိုဖြစ်နေတာပေါ့ထိုင်းနိုင်ငံတွေတရားမဝင်လမ်းနဲ့လမ်းကြောင်းနဲ့ဝင်နေသူတွေမှာအတန့်နဲ့ပါစိုးရိမ်ပြီးတော့အတန့်နဲ့ပါရင်းပြီးတော့ဝင်ရတဲ့အမိသားမျိုးတွေပေါ့နော်ဟုတ်ကဲ့
အခုရင်တိုက်မှုဖြစ်စင်မှာတော့ကားမောင်းသမားထိုင်းနိုင်ငံသားကကားမောင်းရင်အိတ်ငိုက်ခဲ့တာကြောင့်အခုလိုမျိုးဖြစ်ပွားခဲ့တာလို့ဆိုပါတယ်ပစ်ကက်ကားကတော့တရားမဝင်မြန်မာတွေကိုဘန်ကောက်ကနေထိုင်းတောင်ပိုင်းဖတ်ထလုံခရိုင်ကိုပို့ပေးဖို့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းဒဏ်ရာရထားတဲ့အသက်21နှစ်အရွယ်ကားမောင်းသမားကထွက်ဆိုကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့မေလ9ရက်နေ့တုန်းကလည်းထိုင်းမြန်မာနယ်စပ်ဖို့ဖရာမြို့နယ်ထဲမှာတရားမဝင်မြန်မာ12ဦးတယ်ဆောင်လာတဲ့ပစ်ကက်ကားတစ်စီးဟာတိတ်မောက်ခဲ့ပြီးလမ်းဘေးကိုထိုးချသွားခဲ့တာကြောင့်3ဦးကဒဏ်ရာပြင်းထန်ခဲ့ပါတယ်ထိုင်းနိုင်ငံပရာချုတ်ခရီးကန်ခရိုင်ထဲမှာလည်းဩဂုတ်လ13ရက်နေ့ကတရားမဝင်မြန်မာတွေတယ်ဆောင်လာတဲ့ကားတစ်စီးဟာစစ်စေးဂိတ်ကစစ်ဆေးမှုကိုမခံမဲမောင်းပြေးခဲ့တာကြောင့်ကားတိတ်မောက်ခဲ့ပြီးလူ5ဦးပြင်းထန်တဲ့ဒဏ်ရာရခဲ့ပါတယ်ရှင
်VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့တော်ရရှင်နေအနေနဲ့တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ် VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
် VOA ရဲ့ခြေသာပရင်းနေ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျအခုတော့ American ရွေးကောက်ပွဲအထူးစကားဝိုင်းတစ်ခုနဲ့ပြန်လည်ပြီးဆက်တင်ပါမယ်အင်္ဂါနေ့ညရွေးကောက်ပွဲမဲယုံနေပိတ်တဲ့အချိန်မှာပဲ American သမ္မတရွေးကောက်ပွဲရလက်အလားလံဖြစ်နိုင်ခြေတွေပြည်နယ်လိုက်မဲပေးမှုအခြေအနေတွေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုနောက်ဆုံးထွက်လာတဲ့ရလက်တွေကိုအခြေခံပြီး VOA မြန်မာပိုင်းကအထူးအစီအစဉ်ဖြစ်စကားဝိုင်းဆွေးနွေးခဲ့တာပါထနာမှု ဒေါခင်ဆိုဝင်အကြီးတန်းအက်ဒီတာဦးသားညွန့်ဦးလေးလာသုံးသက်သူဒေါက်တာတင့်ဆွေနဲ့ James ဆွေတို့ကဆွေးနွေးထားတဲ့အထက်အချို့ကိုကောက်နှုတ်ပြီးတော့ပြန်လည်ထုတ်လွှင့်သွားပါမယ်ခင်ဗျာ
View American တန်ရဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုလွှင့်ထုတ်ပေးနေတာပါအခုဒီစီစဉ်မှာမဲရလတ်တွေကိုအချိန်နဲ့တပြေးညီကြီးညာမှာဖြစ်သလိုပဲရွေးကောက်ပွဲရလတ်အလားအလာဖြစ်နိုင်ခြေတွေနောက်ပြည်နယ်လိုက်မဲပေးမှုအခြေအနေတွေနဲ့ရွေးကောက်ပွဲလွန်ကာလအခြေအနေတွေကိုလည်းသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ဒီစီစဉ်မှာဆွေးနွေးမဲ့ပါဝင်မဲ့သူတွေကတော့ကျွန်တော် View Studio ရဲ့မှာ View မြန်မာပိုင်းဌာနမှူးဒေါက်ခင်ဆိုဝင်းရှိပါတယ်နောက်အထူးအသည့်ဖြစ်တဲ့မြမရေးလှုပ်ရှားသူလည်းဖြစ်တဲ့ American နိုင်ငံရေးလှိလာသူလည်းဖြစ်တဲ့ဦးစိုးသုံးမုံရှိပါတယ်တစ်ဖက်ကကျွန်တော်တို့ Skype ပေါ်မှာတော့ American နိုင်ငံရေးလှိလာသူဒေါက်တာတင့်ဆွေရှိပါမယ်။တစ်ဆက်တည်း American နောက်ဖက်ချမ်း California ပြည်နယ်ခြေစိုက် Los Angeles မြမလှုပ်ရှားမှုဖွဲ့ရဲ့တာဝန်ခံ James ရွှေကလည်း Skype ကနေပြီးတော့ဝင်အောင်ဆွေးနွေးပေးဖို့ရှိပါတယ်။လက်တော်မှာတော့ဒေါက်တာတင့်ဆွေရှိနေပါတယ်။အဲ့တော့ကျွန်တော်အရင်ဆုံးဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးပွဲလေးစလိုက်အောင်ပါ။ကျွန်တော်ထာနာမှုဒေါက်ခင်ဆိုးဝင်းကိုအရင်မေးချင်ပါလေဒီဒီရလက်တလောချင်ဒီဘယ်လိုသုံးသပ်မိလဲထာနာမှု
ဟုတ်ကဲ့ကျွန်မတခုပြောပြချင်တာဒီ American ပြည်တော်စုတခုလုံးမှာပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကဒီ American ပြည်တော်စုတခုလုံးမှာလူဦးရေ231တန်းကမဲပေးပိုင်ခွင့်ရှိတယ်တကယ်တော့လာပြီးတော့မဲပေးဖို့စစ်မှတ်ပုံတင်ခဲ့တာ168တန်းရှိတယ်ဒါပေမဲ့တကယ်လားမဲပေးတာ154တန်းပေါ့နော်ဒါပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကသူတို့ရည်ထားတာအခုလောလောဆယ်ဒီရွေးကောက်ပွဲမှာတော့ဘလတ်ဘနဲ့တန်းဆိုတာအစည်းအဝေးတော့ထွက်မလာသေးဘူးအဲ့တော့ဒီဟိုအခုတလောတွေ့နေရတာဒီလိုပေါ့နော်ကြိုတင်မဲပေးတဲ့ဥစ္စာအရင်တော့ဆိုဒီမိုကရက်တွေကကြိုတင်မဲပေးကြတယ်ဒီဟိုစားရိုက်ကနေထည့်တယ် early voting လုပ်ကြတယ်အခုကျတော့ republican တွေဘက်ကကြိုတင်မဲပေးဖို့ကိုသူတို့ကအရင်တော့ကသူတို့ဝေဖန်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ဒါပေမဲ့အခုကျတော့ကြိုတင်မဲပေးဖို့သူတို့ကအားပေးပြီးတော့တခဲနဲ့ဒီလူတွေထွက်လာအောင်လုပ်ခဲ့တာပေါ့နော်အဲ့တော့သူတို့ဒီကြိုတင်မဲတွေမှာလည်းဒီ republican တွေကနည်းနည်းတာနေတဲ့အခြေအနေရှိတာပေါ့လေအဲ့ဒီတော့ဒီသမရရွေးကောက်ပွဲက58ယောက်မြောက်သမရကိုရွေးမှာပါအဲ့တော့58ယောက်မြောက်သမရဘယ်သူဖြစ်မလဲဆိုတာကျမတို့ရင်းတထိတ်ထိတ်နဲ့စောင့်နေကြတာပေါ့နော်အဲ့တော့ဥစ္စာသုံးပုံကဘယ်လိုထင်ပါလဲရှင
်အခုနဌာနမှုပြောသလိုပဲအဓိကကအခု swing states လို့ခေါ်တဲ့ခုနှစ်ပြည်နယ်အဲ့ဒီခုနှစ်ပြည်နယ်တော့ငါအခုက North Carolina ကဒီသမတဟောင်းထမ
်နိုင်သွားပြီ
ဟုတ်ကဲ့နိုင်သွားပြီဆိုတော့အတိကကြီးအမေဟာက3ပြည်နယ
်ဟုတ်ကဲ့ပါအ
ဲ့ဒီအဲ့ဒီခုနှစ်ပြည်နယ်ထဲမှာ3ပြည်နယ်ကဒီ Pennsylvania ရဲ့ပြီးတော့ Michigan ရဲ့ Wisconsin ဒါ2016ရေကောက်ပွဲတုန်းကတမတ Trump ကနိုင်တယ်ဒီ3ပြည်နယ်ကိုအခု2020မှာတမတ Biden ကဒီ3ပြည်နယ်ကိုပြန်နိုင်သွားတယ်ဆိုတော့ Blue Wall လို့ခေါ်တာပေါ့နော
်
အဲ့ဒီ3ပြည်နယ်ကတော်တော်လေးကိုကြီးအမေပြီးတော့ခုနဌာနမှုပြောသလိုပဲဥပမာ Pennsylvania ကကြီးတယ် Pennsylvania မှာဆိုရင်ကဒီမြို့ပေါ်ကပေါ့နော်တကယ်ဖီလာဒဲဖီးယားကောင်တီရောဘယ်လိုချင်းနေလဲတမတဘိုင်ဒန်တုံးကလို့သူတို့အင်အားကောင်းကလားမကောင်းဘူးလားဆိုတော့ခုစောင့်ကြည့်ရမယ
်ဟုတ်ကဲ့ဟုတ်
ကဲ့ကျွန်တော် Skype ပေါ်မှာဒေါက်တာတင့်ဆွေရှိပါတယ်ဒေါက်တာတင့်ဆွေကြားပါလားမသိဘူးကျွန်တော်အခုနောက်ဆုံးရထားတဲ့မဲရလတ်တွေနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေအမြင်သိကြပါတယ
်အချိန်နေရတော့เนาะကျွန်တော်တို့ဆွေးနွေးနေတဲ့အနေအချိန်နေရတော့ခုနဒေါက်ခွင်စိုးဝန်တို့ကစိုးသူမုံတို့ပြောသလိုပါပဲဒီအနီပါတီဒေါနယ်ထရန့်ပါတီကရှိကရောက်နေပါတယ်ခင်ဗျအဲဒီ electoral college လို့ခေါ်တဲ့မဲရောစီနိုင်နေရာရောတခါအောက်လွှတ်တော်လို့ခေါ်တဲ့နေရာတွေမှာပါသူကရှိကရောက်နေတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကြံနေတဲ့နေရာတွေမှာလည်းပဲဒေါနယ်ထရန့်ကအခုရေးနေတာရခိုင်နှုန်းတချို့ပဲရှိသေးတယ်သူကရှိကပြေးနေတယ်ပေါ့နော်ဟိုအပြောရတော့နည်းနည်းခက်သေးတယ်ဒါပေမဲ့အဲထရမ့်မနိုင်ဘူးလို့မပြောနိုင်တဲ့အနေထားတည်းရောက်နေတယ်လို့ကိုကျွန်တော်မြင်ပါတယ်ခင်ဗျာ
သူဆိုသုံးဖို့ရောဘယ်လိုမြင်လဲဒီနေ့ရွေးကောက်ပွဲနေ့ကထချုံမှုမိပဲလားနိုင်ငံရေးတင်းမာမှုတွေအငင်းပွားမှုတွေရောတွေ့ရပါလား
ကျွန်တော်တလောက်ကြည်တင်းတင်းမာမှာရှိတာတော့ကျွန်တော်မတွေ့ရပါဘူးဟိုအခုနဟိုဆရာဒေါက်တာတင်းစီပြောသလိုပဲဒါအချိန်ကြီးကအပေါ်မှာပဲမူတင်တည်မယ်ဥပမာဒီ Pennsylvania ပေါ့နော်အဓိကPennsylvania ပြည်နယ်ကိစ္စပြီးတော့ Michigan နဲ့ Wisconsin တို့အဲ့ဒီမှာအဓိက Pennsylvania ပါပဲ Pennsylvania ကိုကျွန်တော်စောင့်ကြည့်ဖို့လုပ်နေတယ်ဟုတ
်ကဲ့ဒေါက်တာဆိုဝင်းရောက်ဘယ်လိုမြင်လဲ
ဟုတ်ကဲ့ပါဟုတ်ဒီမဲပေးတာနဲ့ပတ်သက်လို့ပေါ့နော်ဒါကျမဒီနေ့ကျမလည်းဒီနိုင်ငံမှာနိုင်ငံသားဖြစ်သွားပြီဆိုတော့မဲသွားပေးရပါတယ်အဲကျမမဲရီလန်းပြည်နယ်မှာနေတဲ့ခါကျတော့မဲရီလန်းပြည်နယ်ကကျမတို့ရက်ွက်ထဲကမဲယုံပေါ့နော်အဲမူလာရန်ကျောင်းလေးမှာလုပ်ပါတယ်အဲ့တော့ကျမတို့ဒီနေ့မဲရီလန်းပြည်နယ်ကတော့ဟိုရိုးရိုးတသားပဲပြောရဆိုလို့ရှိရင်သူတို့ကတော့ဟိုဒီမိုကရက် ဟိုအားသာတဲ့ပြည်နယ်ပေါ့အပြာရောင်ပြည်နယ်ပေါ့ကျွန်မတော့မဲပြီးတဲ့အချိန်မှာ Republican အုပ်စုကနေပြီးတော့မဲဆိုရင်စီယုံနဲ့အဖွဲ့တစ်ဖွဲ့ရှိတယ်သူတို့ကလည်းတိတိကြီးနဲ့ပဲသူတို့မနိုင်ဘူးဆိုတာမနိုင်နိုင်ဘူးဆိုတာသိပေမဲ့သူတို့တတ်တိရှိရှိနဲ့ပဲလာပြီးတော့မဲဆွဲတာတွေ့ခဲ့ရတော့အားလုံးအေးအေးဆေးဆေးတည်ငြိမ်ငြိမ်ပဲသူတို့ကလည်းနှုတ်ဆက်တယ်ကျမတို့အကုန်လုံးလည်းဝိုင်းနှုတ်ဆက်ကြတယ်ပြီးတော့မဲယုံဝန်ထမ်းတွေအကုန်လုံးကလည်းအရင်ယဉ်ကျေးကြတယ်ပြီးတော့ဟိုဘာမှအခက်အခဲမရှိဘူးပေါ့နော်လုံခြုံရေးရလည်းအေးအေးဆေးဆေးပဲ Republican ဟိုဒီမိုကရက်လွှမ်းမိုးတဲ့ပြည်နယ်အနေနဲ့ပေါ့နော် Republican တွေလည်းရှိတယ်ပေါ့ဒါပေမဲ့ဘာပြဿနာမှမတွေ့ခဲ့ရဘူးအဲ့တော့ကိုသားညုံဦးဟာရော Virginia ပြည်နယ်မှာမဲပေးခဲ့တယ်ဆိုတော့ပြောပြပါအောင
်ကျွန်တော်က Virginia မှာကျွန်တော်ကြိုတင်မဲပေးခဲ့တာကြိုတင်မဲပေးခဲ့တာထူးဆန်းဆန်းကျွန်တော်အရင်တော့မဲပေးတော့တန်းစီတာပဲမကြုံရအောင်အရင်တော့ဒီနှစ်ကကြိုတင်မဲမှာလည်းတော်တော်တန်းစီတာတော်တော်ကြားတယ်တန်းစီတာလူအလောက်များကျွန်တော်မကြုံဘူးအဲ့တော့ဒီနှစ်ကမဲပေးသူကတော်တော်များတယ်တော်တော်များတာ3ထားမိတခြားပြည်နယ်တွေကြီးတဲ့အခါမှာမဲပေးနှုံးနေမြင့်တက်လာတယ်လို့သိရတယ်ဥစ္စာသုံးပုံတော့3ထားမိ
ကျွန်တော်လည်း3ထားမိတယ်ကျွန်တော်ဟိုမဲလင်းဆိုတော့မဲပေးရတာဒါရှင်းရှင်းလေးလေးပဲဟိုကျွန်တော်ရဲ့ ID ကိုပြတယ်ကျွန်တော် voter registration အကုန်လုံးလုပ်ထားပြီဆိုတော့ကျွန်တော်ရှင်းရှင်းလေးလေးပါပဲဒါပေမဲ့တခုဒီနေ့ကဟို2020နဲ့မတူဘူးအခုနဒီ Republican တွေကဒီတို့2020တုန်းကတော့ဒါလောက်ကြီးတို့ကြိုတင်မအားမပေးခဲ့ဘူး။ဟောဒီနေ့တော့ဟာအားဆိုင်အောင်ဆိုပြီးတော့အခုကြိုတင်မပဲဖြစ်ဖြစ်ဒါvoter registration ပဲဖြစ်ဖြစ်တော်တော်လေးတို့အင်အားကောင်းတယ်။အဲ့လိုပဲကျွန်တော်တို့မြင်တယ်တခြားပြည်နယ်မှာပဲ
။ကျွန်တော်ဒီရွက်ောက်ပွဲ2 season ကိုဆက်ပါမယ်။အခု American နောက်ချမ်းမှာရှိတဲ့ California ပြည်နယ်ခြေဆိုင်တဲ့မြမရေးလှုပ်ရှားတဲ့ဦးချင်းရွှေလိုင်းပေါ်ရောက်နေတယ်ဆိုတော့သူ့ကိုအရင်ဆုံးအလှည့်ပေးချင်ပါတယ်။ဦးချင်းရွှေကြားပါလားခင်ဗျာ။ဟုတ်ကဲ့ဦးချင်းရွှေအခုအနောက်ဘက်ချမ်းကမဲယုံနေမဲပေးမှုရလတ်တွေလည်းထွက်လာပြီးကယ်လီဖိုးနီးယားဆိုရင်လည်းဒီမိုကရက်နိုင်သွားပြီးတော့အဲ့တော့မဲပေးမှုရလတ်အခြေအနေနဲ့ပတ်သက်လို့ဦးချင်းရွှေရဲ့တုံးသက်ချက်ပေါ့နော်ဘယ်လိုများရှိပါလဲ
ဟိုကျွန်တော်တို့ကယ်လီဖိုးနီးယားကတော့ငကိုရီးယား it's a blue state ဒီဟို Pacific Coast ပေါ်မှာရှိတယ်ဒီဟို Pacific ကမ်းခြေမှာရှိတယ်ကျွန်တော်တို့ပြည်နယ်တွေအကုန်လုံးကသူတို့ငကိုရီးယားတွေ့ထားတာဒီဒီဟို Washington နဲ့ Oregon နဲ့ California ရာဒီမိုကရက်နိုင်တယ်ဆိုတော့ကျွန်တော်တို့အတွက်ကတော့ဒါကတော့သိပြီးတော့ဘယ်လိုခေါ်မလဲအော်ဝဲစရာမကောင်းဘူးပေါ့လေအစားမဟုတ်ဘူးပေါ့နော်နောက်ပြီးတော့ဒီဘက်က issue တွေကအဲ့ဒီလိုဟိုဒီကျွန်တော်တို့ဘက်က state တွေကအဲ့ဒီ climate change ဆိုလေအဲ့ဒီယာတိဥဒုပြောင်းလဲရေးလို့ပြီးတော့အဲ့ဒီလိုဟို sustainability ပေါ့နော်ဒီလိုဟို environmental ကိစ္စတွေကိုကျွန်တော်တို့ကပို့ပြီးတော့ဒီ has the state ရဲ့စိတ်ဝင်စားတော့เนาะပြီးတော့ဒီမိမအရေးနောက်ပြီးတော့လူတွေကလည်းနည်းနည်းပို့ပြီးတော့ဟိုသူတို့ဒီကလူတွေခေါ်သူတို့လေးပို့ပြီးတော့ liberal ပေါ့เนาะ progressive thinking ရှိကြတယ်လုပ်ငန်းတွေကလည်းအဲ့ဒီလိုလုပ်ငန်းတွေများတယ်ဆိုတော့လေကျွန်တော်တို့အတင်းနဲ့ကတော့ဒီဥစားမထူဆောင်လို့ကျွန်တော်တို့ယူဆတယ်ပေါ့ညာကျွန်တော်တို့ငကိုတွေကမျှော်လင့်ထားတော့ပေါ့
ဟုတ်ကဲ့တဆက်တဲ့ဒီနေ့မဲပေးမှုအခြေအနေပေါ့အဲဒီကယ်လီဖိုးနီးယားပြည်နယ်အပါဝင်နောက်ချမ်းမဲပေးတဲ့ဒီနေ့မဲပေးတဲ့အခြေအနေချောချောမွေ့ရှိရလားဘာတွေထူးခြားရှိလဲအရင်ကာလတွေအရင်နှစ်တွေကတည်းကထူးခြားမှုရှိလား
ဟိုချိုးတင်မဲပေးတဲ့လူတွေပုံများတယ်ပြောတယ်ပြီးတော့စောစောတုန်းကကျွန်တော်တို့အဲဒီဟို TV မှာတွေ့တာပေါ့လေလူတွေဟိုနောက်ဆုံးအချိန်ထိတန်းစီပြီးတော့ပေးနေတော့ရှိတယ်အဲဒီတော့မဲပေးတဲ့လူနော်အဲဒီလိုများတယ်လို့ယူဆကြတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒေါက်ခင်စိုးဝင်းကိုမေးချင်ပါတယ်
ဟုတ်ကဲ့ဒေါက်ခင်စိုးဝင်းကိုမမေးခင်ဒေါက်ခင်စိုးဝင်းက
မေးချင်ပါ
ဦးချင်းချွေကိုမေးချင်ပါတယ
်ဟုတ်ကဲ့ပ
ြလို့ပြီးတော့ဦးချင်းချွေကျမဟိုတည်တလောက်ပေါ့နော်ကြားမိတလောက်ပေါ့ဒီကယ်လီဖိုးနီးယားမှာရှိတယ်မြန်မာနယ်ပေါ်တွေပေါ့နော်မြန်မာအမေရိကန်တွေရွေးကောက်ပွဲဒီ local ရွေးကောက်ပွဲပေါ့နော်ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဝင်ပြီးအရွေးခံနေကြလို့ပါဟိုသူတို့အခြေအနေရောဘယ်လိုရှိပါလဲရှင်
ကျွန်တော်တို့နဲ့အဲ့ဒီ RAD တူတူတက်တယ်အဲ့ဒီ George Wong ရဲ့သားအဲ့ဒီ Thomas Wong ကသူကတော့အဲ့ဒီဟို Montreal Park City မှာသူ Mayor ဖြစ်နေပြီ
ဟုတ်ကဲ့ပါเนา
ะအဲ့တော့ကျန်တာတော့ကျွန်တော်ဗမာအရေးခံနေဆိုတော့ကျွန်တော်မကြားမိဘူးဗျ
ဟုတ်ကဲ့
ဒီနှစ်ကထူးခြားပြောမှဆိုရင်ဂျန်စီလို့ပြောတယ် first time voter ကြီးပထမဆုံးမဲပေးတဲ့နှစ်ပေါ့နော်ဒေါက်ခဆုံးဝင်သူရဲ့အခမ်းအနားသူရဲ့တက်ကြွမှုဒီရွက်ကောက်ပေါ်မှာသူရဲ့ information ဘယ်လိုများမြင်ပါလဲ
အဲ နည်းနည်းတော့ဟိုပါဘောနော်ဟို Republican ကိုထောက်ခံတဲ့ဒီ Republican သမရလောက် Donald Trump က तू ကလူငယ်ဒီရဲ့မဲကိုရဖို့ तू ကအတော်လေးကိုစူးစမ်းခဲ့တယ်ပေါ့နော်ကျမတို့ထင်ထားတာနဲ့ဟိုနည်းနည်းလေးကွဲသွားတာဘယ်လိုလဲဆိုတဲ့ခါကျသူ့ဘက်မှာပါလာတဲ့ Elon Musk တို့နော်သူ့ဘက်မှာပါလာတဲ့ဒီ Celebrity တို့ဘာလို့တချို့လူငယ်တွေကတိတ်သဘောကျတယ်အဲလူကောင်းလဲဆိုတော့ဒီ wrestler လေးတွေပါလာတာလေဟိုလူငယ်တွေကသဘောကျတယ်နောက်ပြီးတော့ Elon Musk လိုမျိုးဒီ tech giant ကြီးပေါ့နော်တယောက်ပါလာတာကိုလည်းလူငယ်တချို့ကသဘောကျတော့ပြီးတော့ဒီ Donald Trump ရဲ့ပြောပုံဆိုပုံလေးယူလေးသိန်းလေးသန်းအစပေါ့နော်ခတ်မိုက်မိုက်ပေါ့နော်ဆိုတော့ဒီဒီတန်တမန်နေလိုမျိုးဟိုသွေးဝိုက်ပြီးပြောမနေဘူးရင်းရင်းကြီးကြီးတွေပါလေသူတို့ကတိတ်မကြိုက်ဘူးသူတို့က Donald Trump လိုမျိုးတုံးတိုက်တိုက်ကြားကြိုက်ကြိုက်ဘသူမှဂိူးမဆိုင်ဘူးဟေ့ဆိုတဲ့ပုံစံမျိုးသူတို့ကသဘောကျတဲ့ခါကျတော့လူငယ်တော်တော်များများသူ့ဘက်ကိုပါပါကြတယ်လူငယ်တော်တော်များများကိုအင်တာဗျူးလိုက်တဲ့ခါမှာဘသူ့ကိုမဲပေးမလဲလို့မေးလို့ရှိရင် Donald Trump ကိုမဲပေးမယ်လို့ပြောတဲ့လူကအများစုမြင်ရတာပေါ့နော်တစ်ဖက်မှာလည်းဟိုအမျိုးသမီးလူငယ်တို့ရှိတယ်သူတို့ကကျတော့ဒီအမျိုးသမီးနဲ့ပတ်သက်တဲ့ဒီမိမိရဲ့ကိုယ်ခန္ဓာကိုမိမိဟာမိဆုံးဖြတ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဒီသတိသားပြည့်ချခွင့်ဆိုင်ရာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သူတို့ကကမလာဘက်ကိုအားပေးတယ်ပေါ့ပြီးတော့ချို့ကလည်းဒီကမလာရဲ့မဲဆွယ်စည်းရုံးပုံကိုသဘောကျတယ်ဟိုရင်းရင်းကျေးကျေးတိမ်တိမ်မွေ့မွေ့နဲ့မဲဆွယ်စည်းရုံးနဲ့အားတက်လောင်စည်းရုံးနဲ့တစ်ဖက်သားကိုမပုတ်ခတ်ဘူးဆိုတော့အဲ့ဒါလေအားတာချက်တစ်ခုအနေနဲ့လူငယ်တွေပါလာတာရှိတယ်ပေါ့ဒါပေမဲ့ယောက်ျားလေးအများစုကလူငယ်အများစုနောက်လူမဲအဲလူငယ်အများစုကထရမ့်ကိုထောက်ခံကြတယ်ဘာလို့လဲဆိုတော့ထရမ့်ရဲ့ပုံစံကိုသူတို့ကြိုက်လို့ဟိုထရမ့်ရဲ့ဟိုပမာလူပြောမယ်ဆိုရင်တော့ဟိုဘယ်လိုခေါ်မလဲဒဲဒိုးပြောတာပေါ့နော်ဟိုအရက်ဟိုအရက်သုံးစကားနဲ့လူနားလည်အောင်ပြောနိုင်တယ်ပေါ့နော်ဒီဘက်ကနေပြီးတော့ပြောနေဥမာဝါရှင်တန်မှာရှိတဲ့ဒီဟိုလွှတ်တော်အမတ်တွေတန်တမန်တွေအဲ့အတိုင်းဝိုင်းမှာတော့ကလီရှေးလို့ခေါ်တာပေါ့နော်အဖန်တရားတင်းနေတဲ့စကားတွေကိုသူတို့နားညှိနေပြီမကြားချင်ဘူးလူငယ်ပြီးပြီပေါ့အဲ့တော့ဒဲဒိုးပဲပြောမယ်သူပြောချင်တာပြောမယ်ဘယ်သူမှဂိူးမဆိုင်ဘူးဆိုတဲ့ဟာမျိုးကိုသူတို့ကြိုက်တယ်အဲ့တော့လူငယ်တော်တော်များများထရမ့်ကိုထောက်ခံကြတယ်လို့ကျွန်မဒါကိုပိုင်ယူဆချက်ပေါ့နော်
ကျွန်တော်ဥစ္စာသူမှုလည်းမေးချင်ပါတယ်ပြောမယ်ဆိုရင်နှစ်ဖက်လုံးက star power တွေတုံးကြတာတစ်ဖက်ကလည်းကင်မရာဘက်ကလည်းတကယ်ဟူ entertainment တွေက celebrity တွေထုတ်သုံးတယ်ဘက်လုံးက star power တွေ star power တွေထုတ်သုံးတာဒီ message ဘက်မှာအလုပ်ဖြစ်ရလား
အခုကြည့်ရတာဟာတော့အလုပ်ဖြစ်တယ်ဥပမာခုနဌာနမှုပြောတဲ့ဒီဟိုရဂျိုရိုဂန်ကသူက UFC ကဆိုတော့တော်တော်လေးသူနာမည်ကြီးတယ်သူမှလည်းလူငယ်တော်လေးပြားတယ်အာဆိုတော့ကျွန်တော်ကြည့်ရတာတော်တော်လေးထိရောက်မှုရှိတယ်လူငယ်မှာပြီးတော့လူငယ်ဆိုတဲ့နေရာမှာလည်းအခုcollege တက်တဲ့လူငယ်တွေပေါ့ university တက်တဲ့လူငယ်ကတော့ကျွန်တော်ထင်တယ်ဒီ Harris Spine ကိုသူတို့တော်လေးပါပါတယ်
ကျွန်တော်ဦးကျေရွှေတခုထပ်မေးချင်တာဦးကျေရွှေကမြမရေးမှလည်းတကယ်ကိုတကယ်ကြွလုံနေတယ်လွတ်တော်လို့ပြီးလည်းလုံနေတယ်ဆိုတော့အခုပြောမယ်ဆိုရင်လွတ်တော်အောက်လွတ်တော်ရလတ်အထက်လွတ်တော်ရလတ်သမရယူကောက်ပွဲရလတ်တီပေါ်မှာမူတည်ပြီးတော့မြမအရေးနဲ့ပတ်သက်ကြတော့ဘလောက်ထိဘလောက်တက်ရောက်မှုတွေရှိလာနိုင်လဲဦးကျေးရှိဘလို့ခံမှာပါလဲ
ကျွန်တော်တို့ဗမာပြည်အတွက်ကိုဆနစ်ကတော့နော် totally bipartisan ညာဟို the republican senator အဲ့ Mitch McConnell လို့နောက်ပြီးတော့ဟို Indiana ဟို Todd Young တို့နော်အဲ့တော့ပြီးတော့မှ Democrat Senator ရောသူတို့ညီညီမျှများကူညီကြတယ်ဗျ Obama Act က bipartisan နော် House ကကြတော့ Obama ကြီးအရေးတော်ကူညီရတယ်ဒါပေမဲ့တခါတလေကြရင်သူတို့ကတဘာပြီးတပြီလုံးအရေးတဲ့သူတို့ဒီ Rohingya အရေးကိုနည်းနည်းလေးပို့ပြီးတော့ဦးစားပေးချင်တဲ့သဘောမျိုးရှိတယ်တခါတလေကြရင်ပြအောင်ကျွန်တော်တို့လုပ်ဖို့တော်တော်ပြောရတယ်ဗျနော်အဲ့တော့ဟိုဒီโอ้บทเปอซอยาโตตมระแตดๆบ่เนี่ยดีมาตมระ executive branch กูอุ้ซองเนาะดีโอวินีเมียอภเผยรอโหลดิอุ้ซองเนแล้วพี่รอ Congress กาอุบัติปิ่เลยสรอกตรุอ่ะดี check and balance บ่เนี่ยเตียวเนี่ยเตียวตรุเพ้งเต็งน่ะชื่อเลยดิชื่อเลยสรอกน้อโห Republican เป้เมเป้ไปโห Democrat เป้เมเป้ไปจนเราดี bipartisan จนเราฉิงๆหี่พี่รอနော်ဘသူအာနာရရကျွန်တော်တို့ဟိုလိုချင်တာကိုဖြစ်အောင်မျက်မျှတတောင်းရင်တော့ရမယ်လို့ကျွန်တော်ယူဆတယ်ဗျာကျွန်တော်တို့ကအဲ့ဒါမျိုးလုပ်အောင်ပြင်ထားရမှာပဲလေ
ဟိုစောင်းတော့ကြည့်ရမှာချက်ချင်းတော့ထွက်မလာသေးပါဘူးကျွန်တော်ဒီ view မြန်မာပိုင်းရဲ့ American UK ဘွယ်2 season ကိုကျွန်မပဲရန်နာခွဲပြီးွားကျွန်내 main yala တွေကိုတော့နောက်ပိုင်းမှာကျွန်တော်တို့ဒီစောင်းကြည့်နိုင်ပါတယ်
ဟုတ်ကဲ့ပါ VOA မြန်မာပိုင်း website လူမှုမီဒီယာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုကြသူအားလုံးကိုကျေးဇူးအထူးတင်ပါတယ
်ကျွန်တော်တာညူပ
ါကျွန်မခင်ဆိုးဝင်းပါရှင်းလင်းချမ်းမြေကြပါလိမ့်ရှင်ရှင်းလင်းချမ်းမြေကြပါလိမ့်ဗျာ
အခုစကားဝိုင်းကဒီရေကောက်ပွဲရလဒ်တွေဆထွက်ပေါ်လာတဲ့အချိန်မှာအဲစကားဝိုင်းလုတ်ခဲ့တာကိုပြန်လည်ပြီးထုတ်လည်တာဖြစ်ပါတယ်ဗျာရေကောက်ပွဲပြီးရလဒ်မှာတော့သမရဒေါ်နယ်သမရလောင်းဒေါ်နယ်ထရန့်ကအဲသမရအသစ်ဖြစ်ရေကောက်တင်မြှောက်ခံခဲ့ရပြီးဖြစ်ပါတယ်အဲအထက်လွှတ်တော်ကိုလည်း Republican Party ရဲ့အများစုအသာရတော့ပါတယ်ဗျာအောက်လွှတ်တော်ရဲ့ရလဒ်တွေတော့နောက်ရပိုင်းတင်ငယ်ကြတော့အကြမ်းတိကျသိရမှာဖြစ်ပါတယ်ဗျာအခုတော့ဂျန်စီအစီအစဉ်နဲ့လှည့်ပါလှည့်ပေးကြပါတယ်American သမ္မတရွေးကောက်ပွဲမှာတက်ရောက်ခဲ့တဲ့ American လူငယ် Gen Z မျိုးဆက်တွေရဲ့သဘောထားတချို့ကိုဒီတစ်ပတ်မှာမက်ခင်လေးကမေးမြန်းတင်ပြထားပါတယ်
။ Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော်
။ Our first mock voter. Yay!
Gen Z တို့ကြီးအခုကြားခဲ့ကြရတာကမကြခင်ရက်ပိုင်းတွင်မှာလုပ်မဲ့ American ရွေးကောက်ပွဲအတွက် Maryland ပြည်နယ် Rock Bay မှာရှိတဲ့ Montgomery College ကကျောင်းသားလေးတွေကိုတကယ်မဲယုံနဲ့ပုံစံတူမဲယုံလုပ်ပြီးတော့မဲပေးတာကိုလေ့ကျင့်ပေးတာကိုတွေ့ခဲ့ကြရတာเนาะအမေရိကန်နိုင်ငံမှာကနိုင်ငံသားတိုင်းရဲ့တာဝန်မှာခေါင်းဆောင်ကိုမဲပေးရမယ်ဆိုတဲ့ဟာပါတယ်လीအဲ့တော့သူတို့ငငယ်လေးတွေကနေပြီးတော့ဘယ်လိုမဲပေးရမယ်ဆိုတာကိုလေ့ကျင့်ပေးချကြတာပေါ့အဲ့တော့ဒီတစ်ပတ်ဂျန်စီအစီအစဉ်မှာမကြခင်လုပ်မဲ့အမေရိကန်ရွေးကောက်ပွဲအတွက်လူငယ်တွေဘယ်လိုမဲပေးကြမယ်သူတို့ရဲ့သဘောထားတွေကဘယ်လိုရှိတယ်ဆိုတာကိုပြောပြပေးပါမယ်เนาะပထမဆုံးတော့မြန်မာအမေရိကန်လူငယ်လေးရဲ့ဒီရွေးကောက်ပွဲပေါ်မှာထားတဲ့သူ့ရဲ့သဘောထားကိုနားထောင်ကြည့်ပါဦး
ကျွန်တော်ကဟိုဒီကယ်လီဖိုးနီးယားမှာနေထိုင်တာလည်းဖြစ်တော့အာဒီဟိုထိတ်တီးကနေပြီးတော့တမနာတွေကခမာဟဲရစ်ဘေးမလားဒေါ်နယ်ထရန့်ဘေးမလားဆိုတော့ကျွန်တော်ရဲ့ဖုတ်ကကျွန်တော်အရေးတော့တိတ်မပါဘူးခင်ဗျအာဒီကယ်လီဖိုးနီးယားကကျွန်တော်ဟိုပို့ပြီးတော့ဒီမိုကရက်လင်းဖြစ်တဲ့ဟို state ဖြစ်တော့ဟိုခမာဟဲရစ်က electoral college ကိုရမယ် electoral college ဘုတ်တွေအကုန်ရမယ်ဆိုတာသိနေတော့ဟိုကျွန်တော် research လုပ်ရင်the local community ya ho judge the the county council de ma bdu thai me alu mo re po pi yo research lou pi yo me pe pit da mya de pi lo ai local community di ho city ma blu mo policy de atit pyaung me a la ho 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 gyu design ne le la pi yo be a po pi yo community twa phun pyo pe me shi le so ra ho le la pi yo me pe da lo ba lo shi ya kya
ကဲအခုတော့မောင်ကူမာရီကောလိပ်ကဒီအစမ်းလေးကျင့်တဲ့မဲယုံမှာမဲပေးခဲ့ကြတဲ့လူငယ်လေးတွေအတန်ကိုလည်းနားထောင်ကြည့်ပ
ါပထမဆုံးမဲပေးခွင့်ရတဲ့သူတယောက်အနေနဲ့ဘယ်လိုခံစားရသလဲဆိုတာကိုသိချင်တာပါပြီးတော့ဒါကလည်းကျွန်တော်တို့ပထမဆုံးမဲပေးရတာဆိုတော့လေဘယ်လိုလှုပ်ထုံးလှုပ်နှီးတွေနဲ့မဲပေးရသလဲဆိုတာကိုသိချင်တာဗျ
A very special time. It's going to be America's new golden age. We're going to make it a golden age. It seems impossible, doesn't it?
နိုင်ငံရဲ့စီးပွားရေးလူမှုရေးသဘာဝပတ်ဝန်းကျင်နဲ့မဲဆွေစီယုံနဲ့အချက်လက်ဒီပေါ်မှာလူငယ်တွေရဲ့သဘောထားရောဘယ်လိုရှိနေလဲ
။ဥပမာလူနိုင်ငံကိုပို့ပြီးတော့အားပေးတဲ့အတွက်ကြောင့်ဟိုအစိုးရကနေပြီးတော့ကျွန်တော်တို့အပေါ်ရှင်းမလုပ်ရဘူး။အပေါ်ရှင်းလုပ်ရမယ်အဲ့လိုမျိုးအားပေးတာကျွန်တော်မကြိုက်ဘူး။ခြား immigration policy နဲ့ပြောရမယ်ဆိုတော့ legal immigration ဘက်ကိုပို့ပြီးတော့အားပေးတယ်။ America နေပြီးတော့ဟိုဆိုအခွင့်အရေးနဲ့ကျွန်တော်စစ်ဖြစ်နေတဲ့အချိန်မှာ Ukraine ဘက်ကိုAmerica နေပြီးတော့ဟိုဆိုအခွင့်အရေးနဲ့ကရေချီပြီးတော့ဒေါ်လာကရေချီပြီးတော့ထောက်ပံ့တာတွေပါရှိတယ်။အမ်အခုလက်နက်တွေပါရင်လည်းထောက်ပံ့တာရှိတယ်။အဲ့လိုမျိုးလုပ်တော့ဟိုဒီကျွန်တော်တို့ American နိုင်ငံပြည်သူပြည်သားတွေမှာအမ်ဟိုအခွင့်အရေးရနေပြီးတော့ဟိုဆုံးရှုံးတယ်လို့ကျွန်တော်ခံစားရတယ်။ဒီအလိုမျိုးအခွင့်အရေးတွေကိုဒီလိုမျိုးပုံမဲ့အစားဒီနိုင်ငံရဲ့ဟိုလမ်းမဆက်သွယ်ရေးတို့အဲကလေးတွေရဲ့ပညာရေးတို့အပို့ပြီးတော့ invest လုပ်တာကျွန်တော်ပို့ပြီးတော့ယုံကြည်ရဲ
့အိတ်ချပြေဈေးတွေကုန်စည်လုံးတဲ့ဓာတ်ဆီဈေးတွေတစ်ချိန်လို့တက်နေတော့လူတွေကဘလို့တက်နိုင်တော့ပါလဲဘလို့လုပ်ပြီးမိသားစုတစုကိုတီးဆောက်နိုင်တော့ပါလဲ
ရာသီဥတုဖောက်ပြန်ပြောင်းလဲတာနဲ့မျိုးပွားမှုဆိုင်ရာပြဿနာတွေကအရေးကြီးတယ်လို့ထင်ပါတယ
်လူငယ်တွေအနေနဲ့အခုလာမဲ့ရွေးကောက်ပွဲမှာဘာကြောင့်မလို့မဲပေးတင်တယ်ဆိုတဲ့အပေါ်သူတို့ရဲ့အမြင်တွေကရော
နိုင်ငံသားတွေအားလုံးအတွက်ကဘာမှာအမေရိကန်ရဲ့အခန်းကဏ္ဍကအရေးကြီးတယ်လေအထူးသဖြင့်ကျွန်တော်တို့လိုအခုမှမဲစာပေးသူတွေအတွက်ပေါ့
ဒီနေ့တရားအမိနဲ့ပြောရမယ်ဆိုရင်တော့မဲကတော့ပေးဦးပေးတဲ့နယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခက်အခဲမျိုးမျိုးကြောင့်ဟိုတခါနေမပေးမိကြပါရဲ့လည်းရှိရဆိုတော့အဲ့ဒါတွေလည်းနားလည်တယ်ဟိုလူငယ်ဆိုတော့တအားကြီးလဲနိုင်ငံရေးကိုစိတ်ဝင်စားရပါရဲ့ရှိရဆိုတော့အဲ့လိုမျိုးဟိုတအားလေးလာမှုမရှိဘဲနဲ့ပေးမိရဆိုရင်တော့မှားမှားမှုမီးပေးမိရပါရဲ့ရှိရ အဲ့ဒါပို့ပြီးတော့စိုးရတယ်ပေါ့နော်အဲ့တော့ဟိုနိုင်ငံအမဲပေးချင်ရင်ဟိုကောင်းကောင်းမွန်မွန်လေးလာပြီးတော့ပေးတာတော့ပို့ပြီးတော့ထိရောက်တယ်လို့ယူဆတယ်ဒါပေမဲ့လူငယ်အနေနဲ့ပြောရရင်တော့ဟိုအခုဟို primary အဲ့ဟိုဟိုတမနာတွေကိုဟိုမဲပေးရင်တော့ပေးပြောင်းပေးပါတော့အာလို့တော့နှုတ်ဆော်ခြင်းနဲ့အခု swing state မှာရှိနေတဲ့လူတွေဆိုရင်တော့ပို့ပြီးတော့အားပေးခြင်းတာပေါ့နော်အာဘာဖြစ်လို့ဆိုသူတို့ရဲ့ဟိုဟို vote ကတမနာတွေဟိုမဲပေးမယ်ဆိုရင်ပို့ပြီးတော့ထိရောက်တယ်လို့တော့ဟိုယူဆတယ်အဲ့တော့ဟိုဘယ်ဘက်ကိုမဲပေးပေးဟိုသွားပြီးတော့မဲပေးပါလို့တော့နှုတ်ဆော်ခြင်းနဲ့
ကဲဂျန်စီတို့ရေမကြခင်ရပိုင်းတွင်းမှာပဲရွေးကောက်ပွဲရလောက်တော့မှာဆိုတော့တန်း40ကျော်ရှိတဲ့ American Gen Z တွေရဲ့ Mary ရာလဲအဆုံးဖြတ်တစ်ခုဖြစ်လာနိုင်တာမို့လို့ဘလို့ရလက်တွေရလာမလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်ကြပါဦးเนาะ
အခုအစီအစဉ်နဲ့နောက်ဆုံးရသတင်းတွေကို voabambis.voanews.com မှာအချိန်မရပြန်လဲကြည့်ရှုနိုင်ပါတယ်ဗျာအခုတော့တပတ်တွင်အောက်စားသတင်းတွေကိုကြည့်အောင်ပါ2024ခုနှစ်အတွက် Golden Food ရွှေချောက်ပိုင်ရှင်စုကိုတော့ Argentina တိုက်ဆက်မှုနဲ့ဂျပန်မြို့သမီးအသင်းခေါင်းဆောင်တို့ကရတော့ပါတယ်ပီရူးနိုင်ငံကဘောလုံးပွဲတစ်ခုမှာတော့မိုးချိုပြစ်တာကြောင့်ကစားသမားတယောက်သေဆုံးခဲ့ရပါတယ်ဒီလိုတပတ်တည်းအောက်စားသတင်းတွေကိုကိုရနိုင်ကပြောပြပေးပါမယ
်2024ခုနှစ်အတွက် Golden Foot ရွှေချီတော့ပိုင်ရှင်စုကိုတော့ Argentina နဲ့ Inter Milan တိုက်စစ်မှု Lautaro Martinez နဲ့ဂျပန်အမျိုးသမီးဘောလုံးအသင်းခေါင်းဆောင် Sakai Kumagai တို့ရရှိသွားခဲ့ပါတယ်ဒီ Golden Foot ရွှေချီတောက်ပိုင်ရှင်စုကိုတော့အသက်28နှစ်နဲ့အထက်ကစားသမားတွေကိုပဲပေးတာဖြစ်ပြီးတော့ပြည်နယ်နိုင်ငံမော်နာကိုမြို့မှာပြီးခဲ့တဲ့ကြာသာပတေးနေ့ကအချီးမြှင့်ခဲ့ပါတယ်။ဒီနေ့မှာတော့ Argentina တိုက်စစ်မှု Lautaro Martinez လူကိုယ်တိုင်တက်ရောက်ယူနိုင်ခဲ့ခြင်းမရှိဘဲဂျပန်မျိုးသမီးအသင်းကောင်းဆောင် Sakai Kumagai ပဲတက်ရောက်ယူခဲ့ပါတယ်။ဒီစုရဲ့ထူးခြားချက်ကတော့ကစားသမားတက်ရောက်အနေနဲ့တခြားစုတွေလိုမျိုးအချိန်ချင်းရောက်ွယ်မရှိဘဲတသက်မှာတစ်ချိန်သာရရှိခွင့်ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့အာဆနယ်အသင်းရဲ့အောက်သားဒါရိုက်တာအီဒူဟာသူ့ရဲ့ယာရုကနေနှုတ်ထွက်လိုက်ပြီဖြစ်ပါတယ်။အီဒူဟာ2019ခုနှစ်မှာအာဆနယ်အသင်းရဲ့နီးစနစ်ဒါရိုက်တာဖြစ်တာကိုယူခဲ့ပြီး2020မှာတော့အောက်သားဒါရိုက်တာဖြစ်တာကိုယူခဲ့တာဖြစ်ပါတယ်။အီဒူကတော့အခုလိုအသင်းကနေနှုတ်ထွက်ဖို့ဆုံးဖြတ်ရတာဟာသူ့အတွက်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ပိနေငံဘက်ကလာလီဂါဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းလန်စီယာမြို့မှာရုတ်တရက်ရေကြီးမှုတွေအတွက်သေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချက်အထိမ့်မှတ်ဖြစ်တဲ့ဘောလုံးပွဲတွေမဆခင်မှာ10မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ပိနေငံအရှေ့ဘက်ခြမ်းကလန်စီယာမြို့မှာရေကြီးမှုကြောင့်အခုဆိုရင်သေဆုံးသူဦးရေဟာ200ကျော်သွားခဲ့ပြီဖြစ်ပါတယ်။ရေကြီးမှုကြောင့်ကားတွေအိမ်တွေအများပြားရေထဲမျောပါနင်းမြုပ်ပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ရုတ်တရက်ရေကြီးမှုတွေအတွက်သေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချက်အထိမ့်မှတ်ဖြစ်တဲ့ဘောလုံးပွဲတွေမဆခင်မှာ10မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ရေကြီးမှုတွေကြောင့်ကားတွေအိမ်တွေအများပြားရေထဲမျောပါနစ်မြုပ်ပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒါကြောင့်ဗလန်စီယာအသင်းနဲ့ရီယယ်မက်ဒရစ်အသင်းတို့ကစားမဲ့လာလီဂါပွဲအပါဝင်အိမ်ဒေသမှာကစားမဲ့ပွဲစဉ်တွေကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ရေပဲစဉ်ပြည်သူတွေအတွက်စပိန်ဆိုးအပါဝင်နိုင်ငံတော်ကအကူအညီတွေပေးခဲ့ကြပြီးအက်တလတီကိုမက်ဒရစ်အသင်းရဲ့နီးပြဒီအေဂိုစီမီယိုနီကတော့ပင်ပြည်သူတွေရဲ့တုံ့ပြန်မှုတွေကတော့မယုံနိုင်တော့အောင်ပါပဲဆိုပြီးတော့ချီးကျူးလိုက်ပါတယ်
။ Bueno, de eso no tengo ninguna duda que el pueblo español ha respondido increíblemente a
အခုလိုမျိုးတကယ်ကိုဝမ်းနည်းစရာကောင်းတဲ့အခြေအနေအပေါ်စပိန်ပြည်သူတွေရဲ့တုံ့ပြန်မှုကတော့မယုံနိုင်တော့အောင်ပါပဲ။ကွင်းထဲမှာဝမ်းနည်းခြင်းအထိတ်အမှတ်တစ်မိနစ်ငြိမ်သက်ခဲ့ရတဲ့အချိန်ကတကယ်ကိုဝမ်းနည်းပြီးတော့စိတ်ထိခိုက်ရပါတယ်။ဖြစ်သွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့တကယ်ကိုဝမ်းနည်းကြေကွဲရပါတယ်။
ဘာစလိုနာကစားသမားဖရန်တော်ရက်စ်ကတော့ဒီလိုအခြေအနေမျိုးမှာကစားဖို့အင်အားမရှိတာကြောင့်မြို့ကပြိုင်ပွဲဖြစ်တဲ့အက်စပန်ယိုးနဲ့ပွဲမှာဝယ်မကစားခဲ့သလိုပွဲကိုကြည့်ဖို့တော့အားမရှိခဲ့ဘူးဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်။တော်ရက်စ်ဘက်ကအဲ့လိုဖြစ်တာကိုသူ့အနေနဲ့အပြေဝနားလေကြောင်းဘာစလိုနာနီးပြဟန်စီဖလစ်ကလည်းပြောပါတယ်။အက်စပန်ယိုးနီးပြမန်နိုလိုဂွန်ဇာလက်စ်ကတော့ဒီလိုအခြေအနေမျိုးမှာပွဲတွေကိုမကန်ပဲရွှေ့ဆိုင်းတင်တယ်ဆိုပြီးတော့ပြောပါတယ်။ရီယယ်မက်ဒရစ်အသင်းဟာအခုသတင်းပတ်တွေမှာချန်ပီယံစ်လိဂ်မှာ AC မီလန်နဲ့ကစားမှာဖြစ်ပြီးတော့ရီယယ်နီပြအန်ချယ်လော့တီကတော့အခုလိုအချိန်နေမျိုးမှာစပိန်နိုင်ငံလုံးကတခြားနေရာတွေမှာလည်းဘောလုံးပွဲတွေကစားနေတာအနိုင်ပယ်မရှိဘဲပွဲတွေကိုမကစားခြင်းဘူးဆိုပြီးတော့ပြောလိုက်ပါတယ
် Yo lo que pienso es que el fútbol es una fiesta es como tú puedes celebrar y hacer fiesta cuando
ဘောလုံးပွဲဆိုတာကပါတီပွဲလိုပါခင်ဗျားရေခင်ဗျားမိသားစုရေပြီးတော့ကျန်တဲ့သူတွေအားလုံးအဆင်ပြေပျော်ရွှင်နေတဲ့အချိန်မှာပျော်ရွှင်စွာဆင်နွှဲနိုင်ပါတယ်ဒါပေမဲ့လူတွေအဆင်မပြေဖြစ်နေတဲ့အချိန်မှာပါတီမလုပ်သင့်ပါဘူး လန်စီယာမှာရေးကြည့်ပြီးတဲ့နောက်မှာတော့ဘောလုံးဆိုတာကအရေးကြီးဆုံးမဟုတ်တော့တဲ့အတွက်ဘောလုံးပွဲတွေကိုရပ်တင်ပါလေ။ဒါပေမဲ့ကျွန်တော်တို့ကဒါကိုဆုံးဖြတ်နိုင်တဲ့သူတွေမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကညွန်ကြားတဲ့အတိုင်းလုပ်ရတာပါ။
ရီယယ်မက်ဒရစ်အသင်းကတော့ရေဘေးတင်ပြည်သူတွေအတွက်ယူရိုတသန်းအကူအညီပေးထားပါတယ်ခင်ဗျာ။ဘရာဇီးနောက်တိုင်းလူမာဆယ်လိုဟာဖလူမီနန်စီအသင်းနဲ့လမ်းထွက်လိုက်ပါပြီ။ရီယယ်မက်ဒရစ်ကစားသမားဖြစ်တဲ့မာဆယ်လိုဟာဘရာဇီးပထမဆုံးကဖလူမီနန်စီအသင်းမှာစကားနေတာဖြစ်ပြီးတော့အခုခါမှာတော့နှစ်ဖက်သဘောတူညီမှုနဲ့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဖလူမီနန်စီအသင်းကစနေနေ့မှာပြောပါတယ်။မကြောင်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူး။ဒါပေမဲ့လည်းအသင်းရဲ့နီးပြားနဲ့အဆင်မပြေတာကြောင့်ဖြစ်နိုင်တယ်လို့လည်းသုံးသပ်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဂရမီယိုနဲ့ပွဲမှာသူကိုလူစားလဲဖို့လုံနေချိန်မှာမာဆယ်လိုနဲ့နီးပြားကြအဆင်မပြေဖြစ်ပြီးတော့နီးပြားကမာဆယ်လိုကိုဝင်မကစားခိုင်းတော့ပဲအရန်ခုံထဲမှာပြန်ပြီးတော့ထိုင်ခိုင်းခဲ့ပါတယ်။မနန်းဆက်ကတော့မာဆယ်လိုကိုထိတ်ကစားဖို့လုံနေချိန်မှာသူမကြိုက်တာတခုကြားလိုက်တာကြောင့်သူ့အနေနဲ့စိတ်ပြောင်းသွားပြီးဝင်မကစားခိုင်းပဲနေလိုက်တာဖြစ်တယ်လို့ပွဲပြီးသတင်းကရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အဲဒီကနေအခုနောက်ဆုံးမှာအသင်းနဲ့သူနဲ့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲဖို့အထိဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။တောင်အမေရိကဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ပြည်ဦးနိုင်ငံကဘောလုံးပွဲတစ်ခုမှာမိုးသိုးပြစ်တာကြောင့်ကစားသမားတယောက်သင်ဆုံးသွားခဲ့ပါတယ်။ပြည်ဦးနိုင်ငံဟွန်ကာယိုမြို့မှာလိုမာ3ရက်လေးကကစားခဲ့တဲ့အမတ်ပေးပြိုင်ပွဲမှာမိုးသိုးပြစ်တာကြောင့်Familia Chuka အသင်းကကစားသမားတယောက်မိုးကြိုးထိမှန်တည်ဆုံသွားခဲ့ပြီးတော့ကွင်းထဲမှာရှိတဲ့နောက်ထပ်ကစားသမား၄ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြည်သူနိုင်ငံပိုင်အဒီညာသတင်းကထုတ်ပြန်ပါတယ်ရုတ်တရက်ရာသီဥတုဆိုးပြီးတော့မိုးကြိုးတွေပြစ်နေတာကြောင့်ပွဲကိုရပ်ပြီးတော့ကစားသမားတွေလည်းကွင်းထဲကထွက်ဖို့လုံနေတဲ့အချိန်မှာအသက်39နှစ်အရွယ် Hugo De La Cruz Mesa ဆိုတဲ့ကစားသမားကိုမိုးကြိုးထိမှန်ပြီးတော့တည်ဆုံသွားခဲ့တာဖြစ်ပါတယ်ဒဏ်ရာရတဲ့သူ၄ယောက်ကိုတော့အနီးနားကဆေးရုံကိုပို့လိုက်ပြီးတော့ဒီထဲကတစ်ယောက်ကတော့ဒဏ်ရာပြင်းထန်တဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။ American ပြည်ထောင်စုညူယောက်မြို့မှာလွန်မာ3ရက်နေ့ကကျင်းပခဲ့တဲ့ညူယောက်မာရသွန်မှာတော့ Netherland နဲ့ Kenya အပြေးသမားတွေဘူဆွဲသွားခဲ့ပါတယ်။အမျိုးသားဘက်မှာတော့ Netherland နိုင်ငံက Abdi Nagiye က2022ခုနှစ်ကချန်ပီယံဖြစ်ခဲ့တဲ့ကန်ညာနိုင်ငံက Evans Chebet ကိုနောက်ဆုံးပန်းဝင်ကနီမီတာ400လို့မှကြော်တက်ပြီးတော့60ကအန္တရာယ်နဲ့အနိုင်ရသွားခဲ့ပါတယ်။တတိယနေရာကိုတော့ကန်ညာနိုင်ငံသား Albert Courier ကရသွားပါတယ်။မြို့သမီးဘက်မှာတော့ကန်ညာနိုင်ငံက Sheila Chepkiri က2:24:35နဲ့ပြေးပြီးတော့ဘူဆွဲသွားခဲ့ပြီးတော့သူနဲ့တနိုင်ငံနဲ့သားဖနစ်ကလက်ရှိချန်ပီယံ Helen Obiri ကဒုတိယအသက်42နှစ်အရွယ် Vivian တို့ကတတိယရသွားခဲ့ပါတယ်။ညောင်မာရသမားအနိုင်ရတဲ့သူတွေကိုတော့တနင်္လာနေ့မှာညူယောင်ပြည့်အထင်ကြီးအဆောက်အုံကြီးဖြစ်တဲ့ Empire State Building ကြီးပေါ်မှာဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ bamis@voanews.com email ကိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာခုတော့ကြမ်းနေတဲ့အချိန်အတွက်မှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်သမရဟောင်းဒေါ်နယ်ထရပ်ဟာအင်္ဂါနေ့ရွေးကောက်ပွဲမှာဒုသမရခမလာဟဲရစ်ကိုအနိုင်ရပြီးအမေရိကန်နိုင်ငံရဲ့58ဆမြောက်သမရအဖြစ်ရွေးကောက်ခံရပြီးလာမယ့်ဇန်နဝါရီကစပြီးသမရအိမ်ပြည်တော်မှာတာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။ပြိုင်ဘက်လက်ရှိဒုသမရဒီမိုကရက်သမရလောင်းခမလာဟဲရစ်ကလည်းရွေးကောက်ပွဲနိုင်ခဲ့တဲ့ထရပ်ကိုဗုဒ္ဓဟူးနေ့မှာပဲတယ်လီဖုန်းနဲ့ဆက်သွယ်ပြီးထရပ်အနိုင်ရရှိတာပေါ့အသိမှတ်ပြီးကြောင်းပြောခဲ့ပါတယ်။လက်ရှိသမရဂျိုးဘိုင်ဒန်ကလည်းထရပ်ကိုဖုန်းခေါ်ခဲ့ပါတယ်။အချိန်နှင်းမှာပဲထရပ်ရဲ့တကြောပြန်အောင်ပွဲအတွက်ကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်စကားတွေပြောနေကြပါတယ်။သူ့ကိုထောက်ခံကြောင်းပြောတဲ့ပထမဆုံးနိုင်ငံခေါင်းဆောင်တူဖြစ်တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ထရမ့်သမရဖြစ်ပြန်ဖြစ်လာတာကိုဂုဏ်ပြုလိုက်ပြီးတော့အစ္စရေးနဲ့အမေရိကန်ကြားကြီးမားတဲ့မဟာမိတ်အဖြစ်ရည်တည်ဖို့ပြန်လည်ကတိပြုလိုက်ပါတယ်။ပါလက်စတိုင်းသမရမာမူဒ်အဗတ်စ်ကလည်းပါလက်စတိုင်းတည်ငြိမ်ဝင်ဖြစ်လာရေးအမေရိကန်ကပံ့ပိုးပေးတယ်ဆိုတာယုံကြည်မှုအဖြစ်ရှိနေကြောင်းပြောပါတယ်ခင်ဗျာ။ထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြတဲ့ရင်းမနေ့ဖက်အစီအစဉ်တွေမပြီးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။ရုပ်တံဒရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မူဖြစ်ဆောင်ရွက်ခဲ့တဲ့ညီညာဖြစ်ပါတယ်များ။ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီ။သောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ကို online ပါဝင် social media တွေနဲ့ website ရုပ်မြင်သံကြားတွေကအားပေးကြည့်ရှုကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်ညာ